Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရ2014ခုနှစ်နိုဝင်ဘာလ18ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်မဧသနာကျော်ပါရှင်။အရှိအလေပိုင်းဒေသကဂျေရုဆလင်မြို့မှာရှိတဲ့ဖျားရှိခိုးကျောင်းကိုပါလက်စတိုင်းရွယ်ဝါး2ဦးကတိုက်ခိုက်လို့ဖျားကျောင်းကိုလာသူ4ဦးသေဆုံးပြီးတော့နောက်ထပ်6ဦးဒဏ်ရာရသွားပါတယ်။ယူကရိန်းနိုင်ငံထဲမှာရောနေဆက်တလျှောက်မှာပါဆင်အားကိုတိချာဖြည့်တင်းနေပြီးတော့တပ်တွေဖြန့်ချတာ၄ကျောင်းကာကွယ်ရေးစနစ်ပါဝင်ခင်မီလက်နက်ပစ္စည်းတွေတပ်စင်တာတွေရုရှားကလုဆောင်နေတယ်လို့နေတိုးကပြောပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေသရင်းသတင်းတွေကိုတင်ညာပိုင်းပြောပြဖို့ရှိပါတယ်မသိငီ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်တဲ့တပိတ်အခြေအနေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
အဲ့ဒီကထပ်ပေါ်လာတဲ့ဥရေကမ်းတွေကိုတချို့ကိစ္စရက်ဖနာလောက်ပါဒီခဏအဲ့ဒါကို
အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ဥက္ကဋ္ဌသရဦးရှိမန်းရဲ့ပြောကြားချက်ပါဒီနောက်မှာတော့အလို့သတင်းတော်ကိုပါကြည်အသက်ခံရမှုစုံစမ်းစစ်ဆေးမှုတွေအဆုံးသတ်တော်မယ်ဆိုရနဲ့ဂျပန်မှာပြုလုပ်တဲ့တိုင်းရင်းသားညီလာခံအကြောင်းသတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အင်ကာနီညာချန်ထိုက်ရိုက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့သတင်းတွေကိုမအေးတန်လာကြောင်းနဲ့ကိုညာဝင်းအောင်တို့ကခြေညာပေးကြပါဦးရှင်
အရှေ့လေပိုင်းဒေသဂျေရုဆလင်မြို့မှာရှိတဲ့ဘုရားရှိခိုးကျောင်းကိုပါလက်စတိုင်းတွေဘာနှစ်ဦးကတိုက်ခိုက်လို့ဂျူးဘုရားကျောင်းကိုလာတဲ့သူ၄ဦးသေဆုံးပြီးတော့နောက်ထပ်6ဦးဒဏ်ရာရသွားပါတယ်။တိုက်ခိုက်သူတွေကပစိန်တွေတနက်တွေကိုကိုင်းဆောင်လာပြီးတော့မြို့ရဲ့ဟာနော့ဖ်အရက်မှာမနက်ခင်းဝိပြူဆူတောင်းချိန်အတွင်းမှာတိုက်ခိုက်ခဲ့တာလို့ရဲဌာနပြောရေးဆိုခွင့်ရှိသူလူဘာဆမ်မရီကပြောပါတယ်။မစ္စတာဆမ်မရီကအကြမ်းဖက်သမားတွေလို့ပြောသွားပြီးတော့သူတို့ကိုရဲကပစ်တက်လိုက်တယ်လို့ဆိုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟုကတော့ဒါဟာမစစ်တေကြောအဖွဲ့နဲ့ပါလက်စတိုင်းသမ္မတမာမုတ်အဘတ်ရဲ့သွေးတိုးလုံဆောင်မှုကြောင့်ဖြစ်တယ်လို့ပြောပြီးတော့နိုင်ငံတကာကလည်းမသိကြိုးကြံပြုနေတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုအစ္စရေးဘက်ကလက်တုံ့ပြန်မယ်လို့မစ္စတာနက်တန်ယာဟုကကတိပြုသွားတာပါ။ပါလက်စတိုင်းသမ္မတအဘတ်ကလည်းသိမကြခင်မှာပဲကြေညာချက်တစ်စောင်ထုတ်ပြီးတော့ဒီတိုက်ခိုက်မှုကိုဘသူပဲလုပ်လို့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုရှုံချသွားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့မစ္စတာနက်တန်ယာဟုကိုဖုန်းခေါ်ပြီးတော့ဝန်ထမ်းစကားပြောကြားခဲ့တာပါဒီတိုက်ခိုက်မှုဟာကြမ်းဖက်လို့ရဲ့ဆစ်ဆစ်ဖြစ်တယ်လို့လည်းလန်ဒန်မြို့တော်မှာသတင်းတောက်တွေကိုမစ္စတာကယ်ရီပြောကြားသွားပါတယ
်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်အပါအဝင်အခြားကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံတို့ကြားသဘောတူညီမှုတစ်ခုရလိမ့်မယ်လို့ညွှန်လင်းကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါပေမဲ့ဘာကိုမှကြိုတင်ဟောကိန်းထုတ်မှာမဟုတ်ဘူးလို့သူကဆိုပါတယ်အီရန်နိုင်ငံကစစ်ဆင်ညှိနှိုင်းမဲ့သူတွေနဲ့ P+1 P5+1 လို့ခေါ်တဲ့အမေရိကန်ပြည်သစ်ဗြိတိန်ရုရှားဂျာမနီတရုတ်စတဲ့နိုင်ငံတွေဟာဗီယက်နမ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြမှာပါသဘောတူညီချက်တစ်ခုခုရဖို့နောက်ဆုံးသတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်နေ့မတိုင်ခင်ရန်နင်းငယ်အတွင်းညှိနှိုင်းကြမှာဖြစ်ပါတယ်ဗြိတိန်နိုင်ငံသား၏ဝန်ကြီးဖီလစ်ဟမ်မွန်နဲ့ဂျွန်ကယ်ရီတို့ကတော့ဒီတစ်ပတ်ဆွေးနွေးပွဲဟာအရေးကြီးတယ်လို့ဆိုပါတယ်ညှိနှိုင်းမှုတွေကနေသဘောတူညီမှုတစ်ခုထွက်လာနိုင်တယ်လို့အီရန်နိုင်ငံသား၏ဝန်ကြီးဂျာဗက်ဇာရက်ပြောဆိုကြောင်းအီရန်မီဒီယာတွေမှာရေးသားနေကြပြီးနိုင်ငံကအနေနဲ့ရာသင့်တာထက်ပိုတောင်းတာမျိုးတွေကိုမလုပ်ဖို့မစ္စတာဇာရက်ကသတိပေးထားကြောင်းရေးသားထားပါတယ်
ရုရှားဟာယူကရိန်းနိုင်ငံထဲမှာရောသူ့ရဲ့နေဆက်တလျှောက်မှာပါဆင်အားကိုအသေးစားဖြစ်တင်းနေပြီးတော့တပ်တွေဖြန့်ချတာလေကြောင်းကာကွယ်ရေးစနစ်အပါအဝင်ခင်မီလက်နက်ပစ္စည်းတွေတပ်စင်တာတွေလုပ်ဆောင်နေတယ်လို့နေတိုးခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်စတိုဒန်ဘတ်ကပြောသွားပါတယ်မစ္စတာစတိုဒန်ဘတ်ကရုရှားတပ်ဖွဲ့အနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းပြီးတော့ရုရှားလိုလာတဲ့အခွင့်အရေးသဘုံတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်နေတဲ့ယူကရိန်းနိုင်ငံအရှိတ်အဟောင်းမှာငြင်းငြင်းငြင်းနဲ့ပြဿနာကိုဖြေရှင်းနိုင်မှုလှုံ့ဆော်မှာလို့ဘရာဇီးလ်မြို့တော်ကနေပြောကြားသွားခဲ့ပါတယ်။ယူကရိန်းစစ်တပ်ကတော့တနင်္ဂနွေနေ့တွေကစားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်သား9ဦးမကသေဆုံးပြီးတော့ရှစ်ဦးဒဏ်ရာရသွားတယ်လို့အင်္ဂါနေ့မှာပြောပါတယ်။ရုရှားအစိုးရကယူကရိန်းအရှိချမ်းပုံကန့်မှုတွေကိုတိုက်ရိုက်အထောက်ပံ့ပေးနေတာမဟုတ်ပါဘူးလို့ထထလဲလဲအမြဲတမ်းညှင်းဆုံနေပြီးတော့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့အတူတိုက်ခိုက်ပေးနေတာရုရှားတွေဟာသူ့သဘောနဲ့သူဝင်ပြီးတော့တိုက်ခိုက်နေကြသူတွေဖြစ်တယ်လို့ပြောပါတယ်တချိန်တည်းမှာပဲယူကရိန်းအစိုးရနဲ့သဘုံတွေကြားမှာစက်တင်ဘာလကရရှိခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်အရဒီပြည်ပခတ်မှာပါဝင်သူတွေအားလုံးတိုက်ခိုက်မှုတွေရပ်ထားကြဖို့ဂျာမန်နိုင်ငံသားရေးဝန်ကြီး ဖရန့်ဗော်ဒါဆိုင်မီယာကတိုက်တွန်းသွားပါတယ်။မော်စကိုမြို့တော်ကမသွားခင်ယူကရိန်းမြို့တော်မှာသူကသတင်းထောက်တွေကိုပြောသွားတာပါ။လန်ဒန်မြို့တော်မှာတော့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟမ်မွန်ကဒီသဘောတူညီချက်အရလိုက်နာရမယ့်အချက်တွေရုရှားကိုတစ်ချိန်လုံးသတိပေးနေရတယ်လို့ပြောသွားခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကနိုင်ငံသားတွေအခြေချတဲ့ပရဝန်တစ်ခုကိုအသေးခံဘုံးခွဲတက်ခဲ့တာကြောင့်အနည်းဆုံးလူငယ်ဝန်ထမ်း2ဦးသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကကဘူးမြို့တော်ပူလီချက်ကီခရိုင်မှာရှိတဲ့နိုင်ငံသားကုမ္ပဏီတွေနိုင်ငံတကာအစ်ချီဆိုင်ရုံးတွေစုပေါင်းထားတဲ့ပရဝန်ဝင်းအတွင်းရဲ့တကားတစ်ခုကိုဖောက်ခွဲရေးပစ္စည်းတွေတင်လာတဲ့ထရက်ကားငယ်တစ်စင်းပြေးဝင်တိုက်ပြီးဖောက်ခွဲလိုက်တာဖြစ်ပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာပါလို့တာလီဘန်တွေကပြောတာပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာသမရအသိဉာဏ်လက်မဲ့ရေထိုးတည်ပြလိုက်တဲ့အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်ပြီးတော့အကြောင်းသားတွေသဘိမ့်မှောက်ခဲ့ကြပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပညာရေးဌာနအရာရှိတွေကဥပဒေပြင်ဆင်ရေးဟာလွတ်တော်နဲ့ပဲသက်ဆိုင်တယ်ဆိုပြီးတော့တုံ့ပြန်သွားပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စလွတ်တော်ကိုပြန်ပြီးတော့တင်သွင်းပြီးတော့မှပြင်လို့ရမှာဖြစ်သလိုအချင်းယူရေးဆွဲထားတဲ့ဥပဒေလည်းဖြစ်ပါတယ်လို့ပညာရေးမြင့်တင်မှုအကောင့်ထက်ဖော်ရေးကော်မတီအကြံပေးအဖွဲ့နာယကဦးတန်းဦးကပြောပါတယ်ရန်ကုန်ပညာရေးတက္ကသိုလ်အရှေ့ပိုင်းတက္ကသိုလ်အနောက်ပိုင်းတက္ကသိုလ်အစရှိတဲ့တက္ကသိုလ်အသီးသီးကပါမောက္ခချုပ်တွေနဲ့အစစ်မြင့်ပညာဦးစီးဌာနကတာဝန်ရှိသူတွေရန်ကုန်အစစ်မြင့်ပညာဦးစီးဌာနမှာဒီကနေ့စုဝေးပြီးတော့သတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပပြီးတော့အဲ့လိုပြောသွားတာပါသူတို့တွေအားလုံးရေးဆွဲထားတဲ့ဒီအမျိုးသားပညာရေးဥပဒေမှာကျောင်းသားတွေဆန့်ကျင်နေဗဟိုချုပ်ကိုင်မှုစနစ်ဆိုတာမျိုးနဲ့ထိန်းချုပ်မထားဘူးလို့လည်းပြောသွားပါတယ်ဥရေကိုပြင်ဆင်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြကျောင်းသားတွေကတော့အစိုးရအနေနဲ့ရက်ပေါင်း60တွင်းမှာဥရေကိုပြင်မပေးဘူးဆိုရင်နိုင်ငံလုံးဆိုင်ရာဆန္ဒပြတောင်းဆိုပွဲတွေလုပ်သွားမယ်လို့၄ရက်ကြာဆန္ဒပြပွဲရဲ့နောက်ဆုံးနေ့တနင်္လာနေ့မှာပဲပြောသွားခဲ့ပါတယ
်စတေမာလာကလေးကစတင်လာခဲ့တဲ့ဟောင်ကောင်မြို့နယ်လမ်းမပေါ်ကတပိစခန်းကိုအာနာပိုင်နီကဒီကနေ့အစောပိုင်းမှာပဲစတင်ရှင်းလင်းခဲ့ပါတယ်ဟောင်ကောင်အစိုးရရုံးချုပ်နာကစီးပွားရေးအချက်အချာကြားတဲ့အဒမရဒီရက်ွက်လမ်းမပေါ်ပိတ်ဆို့ထားတဲ့အတားအဆီးတွေကိုရှင်းလင်းဖို့ဆိုတဲ့တရားရုံးအမိန့်စာကိုတာဝန်ရှိသူတူလာရောက်ဖတ်ပြပြီးရှင်းလင်းမှုတွေစတင်ခဲ့တာပါဆန္ဒပြသူတွေကတားဆီးဟန်တားရာမျိုးမရှိပဲသူတို့ရဲ့တဲတွေပစ္စည်းတွေကိုယူပြီးရဲတွေကထွက်ခွာသွားတဲ့နေရာလွတ်တွေကိုပြောင်းရွှေ့သွားကြပါတယ်မကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတစ်ခုမှာလူစစ်တမ်းမှာပါတဲ့လူ1000ကျော်ထဲမှာ43ရာခိုင်နှုန်းကဆန္ဒပြပွဲကိုဆန့်ကျင်ပြီး34ရာခိုင်နှုန်းကထောက်ခံပါတယ်68ရာခိုင်နှုန်းကတော့ဆန္ဒပြသူတွေအိမ်ပြန်သင့်ပြီလို့ပြောပါတယ်
ဂျပန်နိုင်ငံမှာနိုင်ငံရေးထောက်ခံမှုတွေပို့ပြီးတော့ရရှိအောင်တဲ့စီးပွားရေးဆုပ်ယုပ်မှုကိုတားဆီးနိုင်အောင်ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအငင်းပွားပွဲအယောင်ခွန်မြင့်တင်မှုကိုဆိုင်းငံ့ပြီးတော့ရွေးကောက်ပွဲဆော့ဆော့ကျင်းပဖို့တောင်းဆိုသွားပါတယ်။အင်္ဂါနေ့ညပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအာဘေကဒီသတင်းပတ်မှာလွှတ်တော်ကိုဖျက်သိမ်းမယ့်အကြောင်းနဲ့ရွေးကောက်ပွဲကိုစီစဉ်ထားတာထက်နှစ်နှစ်ဆော့ပြီးတော့ကျင်းပမယ့်အကြောင်းပြောသွားခဲ့ပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျပြောမသွားပေမဲ့လည်းဂျပန်သတင်းတွေမှာတော့ဒီဇင်ဘာလလယ်လောက်မှာဖြစ်နိုင်တာကတော့ဒီဇင်ဘာလ14ရက်နေ့လောက်ဖြစ်မယ်လို့ပြောနေကြတာပါ။စားသုံးသူတွေကိုကောက်ခံတဲ့အခွန်ကိုလည်း2019ခုဧပြီလအထိတစ်နှစ်ခွဲဆိုင်းထားမယ်လို့ပြောပါတယ်။ဒီလိုလုပ်မယ်ဆိုတာအများကမျှော်လင့်ပြီးသားဖြစ်တယ်လို့ဂျပန်နိုင်ငံကစီးပွားရေးဆုပ်ယုပ်တဲ့အနေအထားကိုမမျှော်လင့်ပဲပြန်ရောက်သွားပြီလို့တနင်္လာနေ့ကထွက်လာတဲ့ကိန်းဂဏန်းကနေသိရပြီးနောက်အခုလိုဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်ရှင
်။လူသားရုပ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားနိုင်ငံကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်တရားရုံးပို့တင်မပို့တင်ဆိုတာဆုံးဖြတ်ဖို့ကုလသမဂ္ဂမှဒီကနေ့ဆုံးဖြတ်ဖို့ရှိပါတယ်။လက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှာလူ့အခွင့်အရေးကိစ္စကိုဦးစားပေးဆွေးနွေးနေတာဖြစ်ပြီးမြောက်ကိုရီးယားနဲ့ပတ်သက်လို့ဥပဒေကဲ့သို့မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်မျိုးအလွယ်တကူချမှတ်ဖို့ရရှိတယ်လို့ဆိုပါရယ်ဒီဆုံးဖြတ်ချက်မူကြောင့်ကိုဂျပန်နဲ့ဥရောပသမဂ္ဂတို့ပူးပေါင်းရေးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထေ ိတ်တန်းရောက်သတင်းလေးကိုမအေးတန်တာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါရမယ်။မြန်မာနိုင်ငံအဆင့်မြင့်ပညာဦးစီးဌာနတာဝန်ရှိသူတွေကအမျိုးသားပညာရေးဥပဒေသူတို့လက်ထက်မှာတော့နိုင်ငံတကာစံချိန်စံညွှန်းနဲ့ညီတဲ့အကောင်းဆုံးဥပဒေအဖြစ်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောဆိုလိုက်ပါတယ်။ចောင်းသားတွေကိုညှိနှိုင်းဆွေးနွေးဖို့လည်းဖိတ်ခေါ်ပါတယ်။ကျောင်းသားတွေကတော့လွှတ်တော်ကအတီးပြုတ်ပြတ်ထားလိုက်တဲ့ပညာရေးဥပဒေပြင်ဆင်ဖို့ကိုသာတောင်းဆိုနေပြီးနေဥပဒေအဆင့်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းစရာအကြောင်းမရှိဘူးလို့သတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မှတ်အေးအေးမှကပြောပြပေးပါပါရှင
်။မြန်မာနိုင်ငံအဆင့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေဟာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ဖို့အတွက်အချိန်အချင်းခါရခက်ခဲကြောင်းဒီဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီပြီးအကောင်းဆုံးဖြစ်တယ်လို့ဆိုကတက္ကသိုလ်အသီးသီးကပညာရှင်တွေစုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ရန်ကုန်နောက်ပိုင်းတက္ကသိုလ်ပါမောခချုပ်ဒေါက်တာခိုင်မြဲကတော့အခုလိုပြောသွားပါတယ
်။အကောင်းဆုံးဆိုတာတော့ဒါဘာဦးတန်းဦးလေးခုနပြောပြပြဖြစ်ပါလေ။သူရဲ့တက်တဲ့တွင်မှာတော့မကြုံဘူးပါဘူးလို့လည်းပြောထားတယ်။ဒါဘာလို့ရဲ့ဆုံးဖြတ်ပါ။တော့ဒီဆရာတို့ရဲ့နော်ဆန္ဒကြီးလည်းမဟုတ်ဆန္ဒအားလုံးလည်းပေါ်ဆက်ထားတယ်။နိုင်ငံတကာပညာရေးစာရှင်ဇာတ်ရုံးတွေလည်းတကယ်ကိုလည်းရေးထားတယ်။ဘယ်လိုချိန်နေလဲခိုက်တယ်။ဆရာတို့ချိန်ဖို့ကြည့်တဲ့ဟာတွေနဲ့အရာလို့ရှိတယ်အကောင်းဆုံးပြောလို့ရပါတ
ယ်။တပိတ်မောက်ကျောင်းသားတွေကလည်းဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုတာဟာဗဟိုချုပ်ကန့်မှုအများဆုံးထည့်သွင်းထားတဲ့အစိုးရနဲ့ကျောင်းသားတွေကြားမှာရှိနေတဲ့မူဝါဒရေးရာပြဿနာအဖြစ်တပိတ်မောက်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြိုးဖြိုးအောင်ကပြောဆိုလိုက်ပါတယ်။
အစိုးရနဲ့ကျွန်တော်တို့ရဲ့ကြားမှာအဓိကရှိတဲ့ပြဿနာကတော့အစိုးရကဗဟိုချုပ်ကန့်မှုကိုဦးစားပေးနေတယ်။ကျွန်တော်တို့ကဗဟိုချုပ်ကန့်မှုကိုချော့ချတယ်။အဲ့နှစ်ခုကြားတဲ့ကအဲ့ဒါမူဝါဒရေးရာပြဿနာပါဘူး။ဆိုတော့ဒါလွတ်တော်ကပြင်မရမယ်လို့ပြောရမျိုးရှိတယ်။ဒါပေမဲ့တကယ်တမ်းကျတော့ဟိုဒီပညာရေးဥပဒေကျမ်းနှစ်ခုချင်းကြည့်ကြတော့မှလွတ်တော်ဘက်ကပညာရေးဥပဒေကျမ်းကိုဟိုမယူဘဲနဲ့အစိုးရဘက်ကပညာရေးဥပဒေကျမ်းမှာမှလွတ်တော်ဘက်ကပညာရေးဥပဒေကိုချုပ်ချက်ပြီးလည်းနည်းပြင်လာတော့နဲ့ဒီဥပဒေကအတူဖြစ်သွားရသေးတယ်။အစိုးရနဲ့လွတ်တော်ရဲ့ကြားထဲမှာရှိတဲ့အတိုင်းကဘယ်ရတာလဲဆိုတော့ကျွန်တော်မြင်နေရမှာဖြစ်ပါတယ်။ဒါမျိုးကြီးရှိနေတော့ကျွန်မကတော့ဒီ process ကကြာလိမ့်မယ်လို့ပြောတာကကျွန်တော်ဒီအသိပေးသေးနေတာကျွန်တော်တို့ရဲ့တောင်းမလှုပ်ရှားမှုကိုခံစားခြင်းပြည်လို့ပဲမြင်ပါတယ
်။တက္ကသိုလ်အသီးသီးကပမောခရီပညာရေးအကြံပေးပုံကိုယ်တွေပါဝင်တဲ့သတင်းစာရှင်းလင်းပွဲဟာပညာရေးဝန်ကြီးဌာနကိုတော့ကိုစားမပြုတဲ့အကြောင်းနဲ့သူတို့ဟာပညာရှင်တွေအနေနဲ့ညှိနှိုင်းဆောင်ရွက်ပေးလိုတာကြောင့်ဆိုပြီးရှင်းလင်းခဲ့တာလို့ဆိုပါတယ်။ဒါအပြင်ကျောင်းသားတွေအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ညှိနှိုင်းလို့ရတဲ့အကြောင်းဖိတ်ခေါ်ခဲ့တာပါကျောင်းသားတွေကတော့ပညာရေးဥပဒေပြင်ဆင်ဖို့တာညှိနှိုင်းလို့ကြောင်းဤဥပဒေအစစ်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းမှာမဟုတ်ဘူးလို့ဆိုပါတယ်ဒါအပြင်ညှိနှိုင်းမှုတွေဟာအာမခံချက်ရှိတဲ့ညှိနှိုင်းမှုဖြစ်ဖို့လိုတယ်လို့လည်းပြောဆိုလိုက်ပါတယ်
ဒီညာညာမျိုးပြည်စမှုပြောတာသူတို့ဘက်ကဒီမျိုးဥတွေကိုညှိနှိုင်းမှုပြောတာအဲ့ဒီနှစ်ခုရဲ့ကွာဟာချက်ကိုကျမတို့ကချင်းချင်းနဲ့ညင်တယ်ဒါကြောင့်မို့မျိုးဥတွေဆိုရင်ကျမတို့ကလုံးဝကိုညှိနှိုင်းမှာမဟုတ်ပါဘူးကျွန်တော်အမေကပညာရေးဥပဒေကိုဒါညှိနှိုင်းမှာဖြစ်တယ်လို့ကျမတို့ကပြည့်ပြတ်တကပြောထားပြတာဖြစ်ပါတယ်လက်ရှိအစိုးရရဲ့ဟိုဌာနအသီးသီးမှာတာဝန်ထမ်းဆောင်နေတဲ့ပညာရှင်ကအစိုးရနဲ့တကယ်ကိုကင်းလို့ရလားဆိုရဲဟိုမိကုန်းပေါ့နော်ဟိုညာရေးဥပဒေကအလွန်ကောင်းနေဆိုတာကိုကသူတို့ရဲ့ဒါဗလိုက်မှုကိုပြနေတယ်လို့ကျွန်မကတော့မြင်ပါတယ်။ကိုပြည်ပြောင်းလဲကိုကျွန်တော်တောင်းဆိုနေတာအဖြစ်တည်းမဟုတ်ပါဘူး။ကျွန်တော်ဆုံးရှုံးခဲ့တဲ့အရာတွေ1960နှစ်နောက်ပိုင်းဆုံးရှုံးခဲ့ရတဲ့ညာရေးလွတ်လပ်ခွင့်ကိုကျွန်တော်ပြန်ပြီးတော့တောင်းဆိုကျွန်တော်နိုင်ငံမှာညာရေးစနစ်ကတကယ်ကိုချွတ်ချုံကြနေတာဖြစ်တဲ့အတွက်အဲ့ဒီညာရေးစနစ်ကိုကယ်တင်ဖို့အတွက်ဒီတနည်းရဲ့ရှိပါတော့တယ
်။အစိုးရထုတ်သတင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲခဲ့ရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပီသူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားပြီးဖြစ်တာကြောင့်အကျဉ်းငိမ့်ညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေကြမ်းတွေကိုလွှတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတီးပြုတ်ပြတ်ထန်းခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။ဥပဒေများအတီးပြုတ်ခြင်းပြင်ဆင်ခြင်းဖြည့်ဆွက်ခြင်းပယ်ဖျက်ခြင်းစတဲ့ဥပဒေရေးရာအာဏာတွေဟာဥပဒေပြုလွှတ်တော်မှာရှိနေတဲ့အတွက်ကျောင်းသားလူငယ်တွေရဲ့ဆန္ဒသဘောထားတွေကိုသက်ဆိုင်ရာလွှတ်တော်ကော်မတီများထံတင်ပြဆွေးနွေးနိုင်ရန်အတွက်ပညာရေးမြင့်တင်မှုအကောင့်ထယ်ဖော်ရေးကော်မတီကအကျိုးဆောင်အဖြစ်စေစပ်ညှိနှိုင်းပေးရန်အဆင့်သင့်ရှိတယ်ဆိုပြီးရေးသားထားပါတယ်။ကျောင်းသားတွေနဲ့ဆရာဆရာမသမဂ္ဂအဖွဲ့အစည်းတွေပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့သူတို့ဟာပညာရေးဥပဒေမူကြမ်းစတင်မရေးဆွဲခင်ကတည်းကအမျိုးသားပညာရေးဥပဒေမှာပါဝင်သင့်တဲ့အချက်တွေကိုအကြံပြုပြောဆိုထားခဲ့ပေမဲ့သူတို့ရဲ့ဆန္ဒသဘောထားတွေကိုလစ်လျူရှုပြီးရေးဆွဲထားတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်အမျိုးသားပညာရေးဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကနေကန့်ကွက်တပိတ်မှတ်ဖို့အတွက်အတီးပြုဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ14ရက်နေ့ကနေ18ရက်နေ့ထိကျောင်းသားတွေက၄ရက်ကြာတပိတ်မှတ်ဆန္ဒပြပွဲလုပ်ခဲ့ပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းထောက်မတ်အေးအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဖွဲ့စည်းပုံအခြေခံဥပဒေအခြေပြင်ဆင်ရေးအခြေအနေကိုကြည့်ကြရအောင်ပါ။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲပြီးမှပြင်ဆင်နိုင်မှာဖြစ်တဲ့အကြောင်းပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီတချို့ကတော့ဖွဲ့စည်းပုံပြင်ပြီးမှရွေးကောက်ပွဲကျင်းပဖို့လိုလားပြီးဖွဲ့စည်းပုံမပြင်ဘဲရွေးကောက်ပွဲလုပ်မယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးတည်ငြိမ်မှုနဲ့နိုင်ငံတကာအဖွဲ့အစည်းရဲ့ထောက်ခံမှုအပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာလက်ရှိဆွေးနွေးနေချိန်မှာပဲပြည်ထောင်စုလွှတ်တော်နာယကကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်လက်ရှိဖွဲ့စည်းပုံကို2015ရွေးကောက်ပွဲအပြီးမှသာပြင်ဆင်နိုင်မယ်ဆိုတာကိုပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်အဲ့
ဒီကထပ်ပေါ်လာတဲ့ဥရိတန်းတွေကိုတချို့ကိစ္စရက်ကနလောက်ရပြုစမ်းတာအဲ့ဒါကိုလာမဲ့2015မေလအတွင်းမှာဟောအဲ့ဒီရထပ်ပေါ်လာတဲ့ဟာကို2015ရွေးတင်ပြောင်းပွဲပြီးလို့ပြည်တော်စုလွတ်တော်စတင်ကျင်းပတယ်ပြည်သူလွတ်တော်ပြည်တော်စုလွတ်တော်ကျင်းပတဲ့နောက်ပိုင်းမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြတ်ထန်းလိုက်တယ်ပြတ်ထန်းတဲ့ဒီကိုအတူတူပါ
လောလောဆယ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထက်ဖော်မှုကော်မတီကတင်ပြတဲ့အစီရင်ခံစာကိုဒီလ23ရက်နေ့ကနေ25ရက်နေ့အထိပြည်တော်စုလွှတ်တော်မှာဆွေးနွေးဖို့ရှိနေပါတယ်။ရရှိလာတဲ့ဆွေးနွေးချက်တွေကိုနောက်တစ်ကြိမ်ကျင်းပတဲ့ပြည်တော်စုလွှတ်တော်ကအတည်ပြုမှာဖြစ်ပါတယ်။ဒီလိုအတည်ပြုထားတဲ့ဥပဒေမူကြမ်းကို2015ခုနှစ်မေလလောက်မှာလူထုဆန္ဒခံယူပွဲကျင်းပပြီးအတည်ပြုရမှာဖြစ်ပါတယ်။လူထုဆန္ဒခံယူပွဲကအတည်ပြုလိုက်တဲ့ပြင်ဆင်ပြီးဖွဲ့စည်းပုံအခြေခံဥပဒေကိုအရေးပေါ်ပြည်တော်စုလွှတ်တော်ကအတည်ပြုပေးနိုင်မယ်ဆိုရင်2015ရွေးကောက်ပွဲကိုဖွဲ့စည်းပုံအသစ်နဲ့ကျင်းပနိုင်လိမ့်မယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဆိုတော့ကလေကျွန်တော်ရဲ့ဒီမေလနောက်ပိုင်းဆိုရင်ဖွဲ့စည်းပုံပြင်ဆင်ထားပြီးသားကတော့ကျွန်တော်လူထုဆန္ဒခံယူပွဲနဲ့ပြီးပြီပေါ့ဗျာ။အဲ့ဒါဆိုရင်ဥပဒေတစ်ခုကတော့ရပြီပေါ့အတည်ပြုထားပြီပေါ့။ဒါမဲ့ဥပဒေသဘောအရအာဏာသက်ရောက်တဲ့နေ့တခုလိုသေးတာပေါ့လေအဲ့ဘယ်ပါလီမန်မှာအတည်ပြုမယ်ဆိုတာတခုလိုတာပေါ့အဲ့ referendum ကျင်းပပြီးနောက်3လကြာမှာနောက်4လကြာမှာသတ်သဖြင့်ပေါ့နော်အဲခိုယူတဲ့ပြည်ထောင်စုလွတ်တော်ဆိုရင်တော့ဒီဖွဲ့စည်းပုံအသစ်ကြီးနဲ့ပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံအသစ်ကြီးနဲ့ရွေးကောက်ပွဲကိုဖျက်ဆီးနိုင်တာပေါ့လေ
သူတို့ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ပြီးမှရွေးကောက်ပွဲကျင်းပတာကိုလိုလားပြီးဒီလိုပြင်ဆင်ဖို့အတွက်လက်ရှိအာဏာရပါတီအစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေအပေါ်မှာမူတည်နေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုလွှတ်တော်အတွင်းကအဓိကအတိုက်အခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံမပြင်ဆင်ဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်ပေါ်လာမယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ်။
ဒီဟာရဲ့တရားမှုကငင်းငင်းဆွေးနွေးမှုအပေါ်မှာလည်းတက်ရောက်နိုင်တယ်လို့အခြားဒီအထွေထွေတည်ငြိမ်မှုအပေါ်မှာလည်းပဲအများကြီးတက်ရောက်နိုင်တယ်။နောက်နိုင်ငံတကာလူ့အဖွဲ့အစည်းရဲ့အခြေအနေမျိုးပါလည်းအကျိုးတက်ရောက်မှုတွေတော့အများကြီးဖြစ်လာနိုင်တယ်။ဘာလို့ဆိုနိုင်ငံရေးရဲ့အဓိကကျတဲ့ဒီအခင်းအကျင်းတစ်ခုဖြစ်တဲ့အတွက်ကြောင့်တက်ရောက်မှုတွေကတော့ရှိလာနိုင်တယ်လို့ကျွန်တော်တို့မှတ်လို့ရတာပေါ့ဗျာ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရင်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးရမှာဆွေးနွေးရမယ့်အချက်တွေပိုများလာနိုင်မယ်လို့ပြောပါတယ
်။အခုလောလောဆယ်မပြင်ဘူးဆိုရင်ကရုဏာဆွေးနွေးလိုက်ခါကျရင်အများကြီးပြောချင်ရှိလာမှာပေါ့လေ။အဓိကတော့အင်္ဂလိပ်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးပိုင်းနဲ့ဆိုင်တဲ့ဟာကအဓိကကြားရတယ်အင်္ဂလိပ်ပြောဖို့လိုအပ်တယ်တခြားဟာတော့ဒီဥစ္စာပြည်သူများစုကလိုလားနေတဲ့ဒီမိုကရေစီအခွင့်အရေးတွေတော့အခုချိန်ပြင်ပနိုင်သူကောင်းတော့ဗောဗျာ
လက်ရှိလွှတ်တော်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အခြားပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကတိုက်တွန်းနေပြီးတက်မတော်သားကိုယ်စားလှယ်တွေကမပြင်ဆင်ဖို့ဆွေးနွေးနေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့သက်ဆိုင်တဲ့ပုံမှန်436အရတက်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်နိုင်မဲ့အခြေအနေမရှိပါဘူ
း။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့အလို့သတင်းတော်ကိုပါကြီးအသက်ခံရမှုစုံစမ်းစစ်ဆေးမှုတွေကိုတင်ပြပေးပါပါ။သမရရဲ့ညွှန်ကြားချက်နဲ့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံရမှုဖြစ်စဉ်မှဖော်ထုတ်နိုင်ဖို့ မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ကွင်းစင်စစ်ဆေးစုံစမ်းမှုအဆုံးသတ်တော်မှဖြစ်ပါတယ်။အမှုမှာပါဝင်နေတဲ့မှုခင်းရဲတပ်ဖွဲ့စစ်တပ်အရာရှိတွေကျမ်းမာရေးဝန်ကြီးဌာနရင်ခွဲစစ်ဆေးတဲ့တာဝန်ရှိသူတွေကိုစစ်ဆေးမှုအပြစ်သတ်သွားပြီးဖြစ်ပေမဲ့ကိုပါကြီးမိသားစုဘက်ကတော့လာရောက်တက်တေထွက်ဆိုဖို့ပြက်ကွက်နေတယ်လို့သိရပါတယ်။ဘာကြောင့်များကာယကံရှင်မိသားစုဘက်ကလူ့အခွင့်အရေးကော်မရှင်ထံမှောက်မှာတက်တေထွက်ဆိုချက်ပေးဖို့ညှဉ်းဆန်းရပါတယ်လဲဆိုတဲ့အပြည့်အစုံကိုတော့မဆုမုံကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။တက်မတော်ကနေပြစ်ခတ်မှုနဲ့တေဆုံးခဲ့ရတဲ့ကိုပါကြီးရဲ့အမှုကိစ္စစုံစမ်းစစ်ဆေးဖော်ထုတ်ဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးဆောင်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ဟာမွန်ပြည်နယ်မော်လမြိုင်မြို့ကိုဒုတိယအကြိမ်မြောက်တွားရောက်ပြီးတော့၃ရက်ကြာကွင်းစင်စစ်ဆေးခဲ့ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာအမှုဖြစ်ပွားခဲ့တဲ့နေရာတက်သေးဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေတေဆုံးမှုဖြစ်ခဲ့တဲ့တပ်ကတပ်မတော်အရာရှိတွေနဲ့အတူပြန်တူးဖော်ခဲ့တဲ့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးခဲ့တဲ့ကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကိုစစ်ဆေးခဲ့ကြတာပါ။နောက်ဆုံးရရှိခဲ့တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
အဲ၄ရက်နေ့ညအခင်းဖြစ်တဲ့နေရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကျွန်တော်အားလုံးစစ်ပါတယ်။နောက်အရာရှိအဆင့်တွေရောကျွန်တော်တို့ဆရာအဆင့်တွေရောရဲဘော်အဆင့်တွေရောကျွန်တော်အားလုံးစစ်ပါတယ်။ဟိုအနိကတာဝန်ရှိတဲ့အရာရှိတွေဆရာတွေရဲဘော်တွေကျွန်တော်စစ်ပါတယ်။ပြီးရင်ကိုကဲမှုပိုင်းဆိုင်ရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းစစ်ဆေးတဲ့နေရာမှာပါပါတယ်။နောက်တမတော်ကဖွဲ့စည်းတဲ့စုံစမ်းစစ်ဆေးခုံရုံးဥက္ကဋ္ဌဗိုလ်မှူးကြီးတဦးကိုလည်းကျွန်တော်တို့ခေါ်ယူပြီးတော့ဆက်ဆိုချက်တွေကျွန်တော်တို့ရယူပါတယ်။ချက်လက်တွေပို့ပြီးတော့ခိုင်မာအောင်ကျွန်တော်တို့စစ်ဆေးတာဆောင်ရွက်ပါတယ်။ကျမရေးဝန်ကြီးဌာနရဲ့ရင်ခွဲစစ်ဆေးချက်ကျွန်တော်တို့ရရှိပါတယ်။နောက်မူခင်းတပ်ဖွဲ့ရဲ့တပ်ခွဲစစ်ဆေးချက်အစီရင်ခံစာလည်းကျွန်တော်တို့မိတ်တူရရှိပါတယ်။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကျွမ်းကျင်သူနဲ့ဖတ်ပြီးတော့ကျွန်တော်တို့ဘာသာပြန်နဲ့ဘာသာပြန်ပြီးတော့ကျွန်တော်တို့ဆက်ဆိုချက်မှတ်တမ်းတင်တာဆောင်ရွက်နိုင်ပါတယ်။ရင်ခွဲစစ်ဆေးချက်မှာတော့ရင်ရရှိတဲ့တနက်တရား၅ချက်ကြောင့်တည်ဆုံးတယ်ဆိုတော့အတူတူချက်တစ်ခုပါရှိတာကျွန်တော်တို့တွေ့ပါတယ်။
အမှုဖြစ်ပွားခဲ့တဲ့မွန်ပြည်နယ်ကိုနှစ်ကြိမ်မြောက်တွားရောက်ကွင်းစင်စစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်မှာစစ်ဆေးမှုကအဆုံးသတ်တော်မှာဖြစ်ပေမဲ့လို့နိုင်ငံတော်သမ္မတကိုဓာတ်ရိုက်အစီရင်ခံစာတင်ပြနိုင်မှုအရေးကရကရှင်မိသားစုကိုလာရောက်တက်သေးထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့ပေမဲ့အခုချိန်အထိပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့အမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌကပြောပါတယ်
ထပ်ဆိုချက်တွေကတော့ကျွန်တော်တို့အားလုံးပေါင်းချုပ်ပြီးမှကော်မရှင်မှာတင်ပြရမယ်ဗျကျွန်တော်တို့ကတော့ဟိုနောက်တက်တော့ထပ်သွားဖို့တော့မရှိတော့ဘူးလို့ထင်တယ်ကျွန်တော်တို့လိုတဲ့သက်တွေကိုတော့ခေါ်ပေးစစ်မယ်လို့ကျွန်တော်တို့ဟိုမှာလည်းတခါလေးပြောခဲ့တယ်နောက်တစ်ခုကကျွန်တော်တို့လက်ရှိစစ်ဖို့ကတော့ရင်ကျွန်တော်တို့ကိုတိုင်ကြားတဲ့ကိုအောင်နိုင်ရဲ့ဇနီးဒေါ်တာနာကတော့ကျွန်တော်တို့ခေါ်တာနှစ်ကြိမ်ရှိပြီစာနဲ့ခေါ်တာနှစ်ကြိမ်ရှိပြီနောက်တယ်လီဖုန်းနဲ့လည်းဆက်ပါတယ်ဒါပေမဲ့အခုချိန်ထိတော့လာရောက်ဆက်ဆိုတာမရှိဘူးဒီနေ့ကျွန်တော်တို့စာတစ်ကောင်ထပ်ထွက်ပါတယ်အဲ့တော့သက်တွေထဲမှာတော့အဓိကတော့လောလောဆယ်စစ်ဖို့ကြံနေတာတော့ဒေါ်တာနာတယောက်ပဲကြံပါတယ်အစင်ခံစားနဲ့စစ်ဆေးချက်တွေကသမရာကြီးစီတင်ပြပါမယ်အဲ့ဒါနဲ့တပြိုင်နက်တည်းပဲကျွန်တော်တို့စီရင်ခံစားအချင်းချုပ်ကိုတော့ရင်ပြည်သူကိုတင်ပြတဲ့အနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ
်ဒါဆိုရင်အခုလိုမျိုးအမျိုးသားလူ့ခွင့်ကော်မရှင်ဘက်ကလာရောက်တက်သေးထွက်ဆိုချက်ပေးဖို့ကရကရှင်မိသားစုဘက်ကဘာကြောင့်ငင်းပယ်ရပါသလဲဆိုတာကိုတော့ကိုပါကြီးရဲ့ဇနီးဖြစ်သူမတ္တနာအတွက်တရလိုအကျိုးဆောင်ရှင်နေအဖြစ်လိုက်ပါဆောင်ရွက်နေတဲ့ရှင်နေဥရောပဆန်းအောင်ကအခုလိုပြောပြပါတယ
်သူတို့အခြေခံထားတာကလွတ်တန်းသတင်းတော့ကိုပါကြီးပေါ်ကိုအောင်ကျော်နိုင်ကိုသတင်းစာတွေထဲမှာပါတဲ့အတိုင်း KKO ကဘူကြီးအောင်နိုင်ဆိုတဲ့ခေါင်းစဉ်အောက်ကနေစစ်ဆေးမှာဖြစ်တော့လမ်းကြောင်းမမှန်နိုင်ဘူးလို့မတ္တနာခံစားတယ်ဒါနံပါတ်၁ချက်နမနေအချက်အနေနဲ့ကျွန်တော်တို့ပထမတစ်ချိန်တုန်းကခေါ်စာကနေနဲ့ဆက်နိုင်တော့မှရောက်တယ်တဏှာအရောက်သွားတော်လေးပဲမတဏှာဒီနှလုံးယောဂာနဲ့လေအစ်စိတ်တောင်တော့ခဏခဏပြင်ပကိုစိတ်ကူးထွက်ရတယ်ကြောက်ကယောဂာလည်းရှိတယ်လက်တော်လင်းချစ်သူကရဲ့ရဲ့ဆက်ဆက်ပတ်ခံထားရတဲ့အတွက်ခံစားချက်ပြင်းထန်နေတဲ့အချိန်မှာသူနဲ့ရှင်းနေဖြစ်တဲ့ကျွန်တော်ဝယ်ခွင့်ပြုမယ်တော့သူ့အတွက်အမျိုးသမီးပေါ်အဖြစ်နဲ့အိုးရှိတဲ့ရှိပွင့်လင်းလူပွဲကြီးကမိမိတို့နီလာသိန်းတို့လည်းလက်မခံဘူး။နောက်ကျွန်တော်ရဲ့လက်ထောက်ရှင်တွေတရားလွတ်တော်ရှင်တွေဒေါ်ဟိတက်ကိုလည်းလက်မခံဘူးလို့ပြောတဲ့အတွက်အစင်မပြေမှုတွေဖြစ်နေတာ။အခုဟိုရပိုင်းကခေါ်ပြန်နေဆိုတော့လည်းမတ်တန်တာအပေါင်းတစ်ဆိုတော့ခေါ်ဆောင်မှုကပွင့်လင်းမှုမရှိဘူးလို့မတ်တန်တာခံစားနေရတယ်။အဲအဲ့ဒီမှာကအခြေခံပြဿနာမှာကအငင်းပွားမှုဖြစ်တာ။
မိသားစုကအခုလိုအကြောင်းပြချက်ပေးတဲ့အပေါ်မှာ VOA ကနေပြီးတော့လူခွေကော်မရှင်ဒုက္ခရကိုပြန်ပြီးမေးမြန်းတဲ့အခါမှာတော့ DKBA ရဲ့နိုင်ငံရေးဥဆောင်အဖွဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နောက်အလွတ်သတင်းနောက်ဖြစ်တဲ့မိသားစုဘက်ကတင်ပြထားတဲ့အချက်နှစ်ဖက်စလုံးကိုတေချာစုံစမ်းစစ်ဆေးနိုင်မှုကတော့ကာယကရှင်ဘက်ကကိုယ်တိုင်လာရောက်ထွက်ဆိုချက်ပေးမှအမှုစုံစမ်းစစ်ဆေးမှုမှာတိတိကျကျဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပါတယ်
မဆုမွန်ပြပြပေးခဲ့တာပါရှင်အခုကတော့ဒီဂျပန်အောက်လွှတ်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့တိုင်းရင်းသားအရေးကိုကြည့်ကြရအောင်ပါဂျပန်လွှတ်တော်အမတ်များတမကဥက္ကဋ္ဌနာဂါဆာဝါမာဆာဟာရုကဦးဆောင်ပြီးဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုပေါင်းဖွဲ့စည်းထားတဲ့ Non-Profit Organization for Peace အဖွဲ့တို့ကနေ2010ပြီးနှစ်ရမောမက်ဆေ့ချ်ဆုရှင်ဒေါ်ဆိုင်းရော်ကိုဖိတ်ခေါ်ပြီးတော့မြမငင်းချမ်းရေးဖြစ်စဉ်နဲ့စစ်ပြေးဒုက္ခသည်များအရေးကိစ္စတွေကိုဂျပန်အောက်လွှတ်တော်အစည်းအဝေးခန်းမမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမငင်းချမ်းရေးနဲ့တိုင်းဒါရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရုကနေ2010ခုနှစ်ရမောမက်ဆေ့ချ်ဆုရှင်ဒေါ်ဆိုင်းရော်ကိုဖိတ်ခေါ်ပြီးတော့သတင်းစာရှင်းလင်းပွဲတရက်ကိုနိုဝင်ဘာလ18ရက်နေ့ကဂျပန်အောက်လွှတ်တော်စည်းဝေးခန်းမမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဒေါ်ဆိုင်ရော်အနေနဲ့မြန်မာပြည်ငင်းချမ်းရေးလှုပ်ဆောင်မှုကိစ္စနဲ့စစ်ပြေးဒုက္ခသည်အရေးကိစ္စတွေကိုတင်ပြဆွေးနွေးသွားတယ်လို့ Non-Profit Organization for Peace အဖွဲ့ Director မိုင်းကျော်ဦးက VOA ကိုခုလိုပြောပါတယ်
။မြန်မာပြည်ရဲ့ငင်းချမ်းရေး process နဲ့ဖြစ်နေတဲ့အနေအထားတွေရောလက်ရှိဒုက္ခသည်နဲ့ပတ်သက်ပြီးကူညီတဲ့အနေအထားတွေရဲ့လိုအပ်ချက်တွေရောအကုန်လုံးပေါ့နော်ဂျပန်လာရောက်ဆင်ကြတာလေငင်းချမ်းရေးစီမံရပ်နေတဲ့ဒုက္ခသည်တွေလည်းအနေရကိုပြန်လို့မရတဲ့အနေအထားဖြစ်နေတယ်သူတို့ဖြစ်ပေါ့နော်ကျွန်တော်တို့ကြာမီနေတဲ့ community မှာစောင်းရရောက်တော့မယ်စောင်းရရောက်တော့မှကိုတို့တွေဆက်ပြီးတော့မှဒုက္ခတွေကအိမ်ပြန်နေတဲ့လမ်းမမြင်နိုင်သေးဘူးပေါ့နော်စိုက်ပွဲတွေလည်းတံဖြစ်လာတဲ့အပေါ်မှာဆရာမတော်ဒီဂျပန်အစိုးရကိုသိအောင်ပေါ့နော်နောက်ပြီးတော့မှဆရာမကိုယ်တိုင်ကြီးကြီးနဲ့အချိန်မှာသူတုံနေရတဲ့ခက်ခဲတွေဆရာမကကိုယ်ဟိရာလုံမန်တို့ကြာမိတ်ဆောက်ဆောင်မှုတို့တိုင်းနာဒီလာဒီမာဒီလုပ်ခဲ့တဲ့အတွေ့အကြုံလေးကိုလည်းဆိုင်ရိုက်ဂျပန်ကိုပြောပြတယ
်ဒီသတင်းစာရှင်းလင်းပွဲကိုမြန်မာဒီမိုကရေစီရေးကူညီပေးရေးဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရုကနေဦးဆောင်ပြီးတော့ဂျပန်နိုင်ငံရောက်မြန်မာတိုင်းဒေသများနဲ့စုဖွဲ့ထားတဲ့ Non-Profit Organization for Peace အဖွဲ့ကနေစုပေါင်းစီစဉ်မှုနဲ့ပြုလုပ်ခဲ့တာပါဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအထူးကအကူအညီပေးနေတဲ့နိုင်ငံဖြစ်တယ်လို့နောက်မြန်မာနိုင်ငံအတွက်အကူအညီပေးရမှာအယက်သားလူမှုဖွဲ့စည်းတွေကနေတဆင့်အကူအညီပေးဆောင်သွားဖို့ဆီယမ်မတော်ဆိုင်ရော်ကတိုက်တွန်းပြောကြားသွားတယ်လို့မိုင်းကျော်ဦးကအခုလိုပြောပါတယ်
ပါအခုနာအများကြီးကျွန်တော်တို့မြန်မာနိုင်ငံရောက်နေတဲ့အချိန်မှာအထူးဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးလူသားချင်းပတ်သက်ပြီးပြည်နေတဲ့ဟာတကယ်များအပြည့်ရောက်ရောက်ဖို့အတွက်နဲ့အစိုးရလုပ်နေတဲ့ဒီ NPC သွားတာလဲတပိုင်းပေါ့နော်တိုက်ရိုက်ရတာလူမှုဝက်စီးတွေကိုပေးမယ်ဆိုရင်ပုံမှန်ခီးရောက်တဲ့အခမျိုးတွေကိုဆက်မလဲရှင်းပြတာလေ
ဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌမစ္စတာနာဂါဆာဝါမဆာဟာရုဟာမြန်မာဒီမိုကရေစီရေးကိုအားပေးသူတယောက်ဖြစ်ပြီးမြန်မာရေးကိုစိတ်ဝင်စားသူတူလို့လဲမိုင်းကျူဦးကပြောပါတယ
်။သူကတော့ဒေါက်ချော့ဒစိုက်မမကျွန်တော်တိုင်းသားရေးကြီးတော့လေသူတို့အာဏာရလိုက်တဲ့အချိန်မှာသူကပြည်နာရေးဝန်ကြီးတာဝန်ထမ်းဆောင်တယ်ဒီတိုင်းသားရေးတော့အဓိကသူပြောဆိုလှုပ်ရှားတာသို့တော်သူလဲကိုယ်တိုင်ကြည့်တယ်နောက်ဆရာမလာပြောတဲ့အတွက်သူနောက်ပြီးတော့မှသို့တော်မှတင်ပြပြောဆိုတာသူတက်ဖို့အားဖြစ်သွားတာပေါ့နော်။သူကိုယ်တိုင်ကဟိုနေဆက်မှလည်းရောက်ဘူးတယ်ပြည်တွင်းမှလည်းအချိန်ချင်းဝင်ပြီးတော့မှလေးလာတော့အမတ်ကတော့တော်တော်တိတယ်သူကိုယ်တိုင်လည်းတချို့တလီလီဒီကြည့်တာမျိုးတွေရှိပါတယ်။
တိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့လက်နက်ကန်ပဋိပက္ခတွေနဲ့နိုင်ငံရေးပြဿနာရပ်တွေဟာဒေတာအတွင်းထွက်တဲ့တရားစာရတွေနဲ့ဆက်ဆံမှုရှိနေတယ်လို့လူမျိုးစုဆိုင်ရာကွေးရေးနဲ့ပတ်သက်လို့တိုင်းသားတွေနဲ့အစိုးရကြားလွန်ဆွဲပွဲဖြစ်နေတယ်လို့လည်းဒေါ်ဆိုင်ရော်ကနေစာရန်တင်တွင်ထောက်ပြခဲ့ပါတယ်။ဒါအပြင်အစိုးရနဲ့တိုင်းသားလက်နက်ကန်ဖွဲ့စည်းတွေ့ဆုံဆွေးနွေးရေးကိစ္စရပ်တွေမှာတိကျခိုင်မာတဲ့ကတိကဝတ်နဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲကျင်းပဖို့သဘောတူညီချက်တွေမရသေးတယ်လို့မြန်မာနိုင်ငံရေးချင်းတွေဟာလည်းပရိပခအလွန်ကာလတို့မရောက်ရှိသေးကြောင်းဒေါ်ဆိုင်ရော်ကနေစီဝေးမှာတင်ပြခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အောက်လွှတ်တော်ဆောက်ဦးစီဝေးခမ်းမမှာပြုလုပ်ခဲ့တဲ့အခမ်းအနားကိုဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရုအပါဝင်ဂျပန်နိုင်ငံကြားရေးဌာနကတာဝန်ရှိသူတွေအထက်အောက်လွှတ်တော်မှတွေဂျပန် International Cooperation Agency ကတာဝန်ရှိသူတွေဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့အခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25 32 50တိုကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းတက်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးမှာပါ။ကိုသိန်းထိုင်ဦးရဲ့စီစဉ်တင်ဆက်မှုဖြစ်ပါတယ်ရှင်။
မေဂန်ပြည်တော်စုအတွင်းမှာတရားမဝင်နေထိုင်တဲ့သူ12သန်းလောက်ရဲ့ရှေ့ရင်းနဲ့ပတ်သက်ပြီးနှစ်နဲ့ချီခြေတင်ငင်းခုံမှုတွေရှိခဲ့ပေမဲ့လူဝင်မှုကြီးကြပ်ရေးပြုပင်ပြောင်းလဲမဲ့ဥပဒေကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ပြီးခဲ့တဲ့ဂျွန်လအတွင်းမှာပဲသမ္မတဥပမာကသူ့အနေနဲ့ဒီကိစ္စကိုစိတ်မရှိတော့ဘူးဆိုရာအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ
်။ I'm beginning a new effort.To fix as much
ကျွန်တော်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြောင်းလဲဖို့ကျွန်တော်ဘာသာတတ်နိုင်တဲ့လောက်အတိတ်မျိုးစပြီးစူးစမ်းနေပါတယ်။ကွန်ကရစ်ကသူတို့အလုပ်မလုပ်နိုင်ရင်အနည်းဆုံးကျွန်တော်ဘက်ကကို့ဘာသာလှုပ်ရှားရှိတာလုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့သတင်းပတ်အာရှောက်သွားခဲ့တဲ့ခီးစဉ်အတွင်းမှာလဲသမ္မတဥပမာကသူ့ပေးခဲ့တဲ့ဂရီးနဲ့ပတ်သက်ပြီးထပ်မံအတည်ပြုပြောဆိုပြန်ပါတယ်။တကယ်လို့သူ့ဘာသာဒီလူဝင်မှုကြီးကြပ်ရေးကိစ္စကိုမဖြစ်မနေဆက်လုပ်မယ်ဆိုရင် Republican တွေအနေနဲ့သူတို့ကိုသူတို့ပဲအပြစ်တင်ရလိမ့်မယ်လို့သမ္မတဥပမာကပြောခဲ့တာပါ
I am always interested in
လူမှုကြီးကြပ်ရေးပြဿနာနဲ့ပတ်သက်လို့ဥပဒေပြည်ရေးလမ်းကြောင်းကစိစက်အဖြစ်ရှာတာမျိုးကိုကျွန်တော်အမြဲတမ်းစိတ်ဝင်စားပါတယ်ပြုပြင်မဲ့ဥပဒေကိုလွတ်တော်ကအတည်ပြုတယ်ဆိုရင်ချက်ချင်းမိနစ်ပိုင်းတွင်ကျွန်တော်လက်မှတ်ထိုးမှာပါကျွန်တော်ဘက်ကသမ္မတရဲ့လုပ်ပိုင်ခွင့်နဲ့ဆောင်ရွက်ထားတာတွေရှိရင်လေပြန်ပြီးအစားထိုးပြင်ပါမယ်သူတို့မှဒီစနစ်ကိုပြောင်းလဲနိုင်တဲ့စွမ်းရည်ရှိပါတယ်ဒီပျက်စီးနေတဲ့စနစ်ကြီးရေရှည်ဒီလိုပဲသွားနေတာကိုကျွန်တော်ဘာမှမလုပ်ပဲလက်ပိုက်ကြည့်နေမယ်ဆိုတာမျိုးမျှော်လင့်နေနိုင်ခွင့်တော့မရှိပါဘူး
။သမ္မတဥပမာရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌ Republican Party မှဂျွန်ဘိန်နာကတော့အခုလိုတုံ့ပြန်ပါတယ
်။ We're going to fight the president.
သမ္မတဘက်ကသူ့သဘောနဲ့သူလုပ်ပိုင်ခွင့်သုံးဆုံးဖြတ်ရင်ကျွန်တော်တို့ဘက်ကလည်းရသလောက်အင်အားသုံးပြန်တိုက်ရပါလိမ့်မယ်။ဒါဟာအုပ်ချုပ်မှုလမ်းကြောင်းမှားယွင်းတာပါ။ရွေးကောက်ပွဲနေ့မှာ American ပြည်သူတွေကဒါကိုပဲတိတိကျကျပြသခဲ့တာပါ။ဒီတော့ဘာလုပ်မလဲဆုံးဖြတ်နိုင်ပါလေ။ရွေးစရာလမ်းတွေလည်းရှိနေပါတယ
်။ဒီလိုအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ပြောကြားချက်ကလာမယ့်ဇန်နဝါရီလအတွင်းအထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာမယ့် Republican ထက်လွှတ်တော်အမတ် Mitch McConnell ကလည်းထောက်ခံပြောဆိုသွားပါလေ
။ I had maybe naively hoped the president would look at the results.
သမ္မတအနေနဲ့တက်တန်းဝဲရွေးကောက်ပွဲရဲ့ရလဒ်ကိုကြည့်ပြီးနိုင်ငံရေးမှာအဓိကထားရမယ့်ကိစ္စတွေကိုလက်ခံဖို့ဆုံးဖြတ်မယ်ကျွန်တော်တို့နဲ့လက်တွဲမယ်လို့ခရယိုးယိုးပဲကျွန်တော်တို့မျှော်လင့်မိပါတယ်တချို့ကိစ္စတွေမှာသူ့ဘက်ကပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်အခုအစောပိုင်းထွက်လာတဲ့အနေအထားတွေကတော့သိမကောင်းပါဘူ
းသမ္မတဘက်ကလွှတ်တော်ရဲ့သဘောမပါဘဲသူ့လုပ်ပိုင်ခွင့်အရတစ်ဖက်သက်ဆုံးဖြတ်မယ်ဆိုရင်တရားစွဲမယ်လို့တောင်မှ Republican Party ဝင်တွေကပြောဆိုထားတာပါဒါအပြင်မေဂန်ဆိုရဗန်နာရေးသုံးစင်းနဲ့ပတ်သက်လို့နောက်နေ့ကြံ့ကြောင်လုံနိုင်နေဆိုတာမျိုးလဲအလုပ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကပြောဆိုထားတာရှိပါတယ်တကယ်လို့ကြံ့ကြာခဲ့မယ်ဆိုရင်ရှေးလအတွင်းမှာဘ ਹੁ အစိုးရလုပ်ငန်းတွေမရှိမဖြစ်ဝန်တန်းလောက်နဲ့လေပတ်ရပြီးပိတ်ပြရတာမျိုးတွေလည်းကြုံရနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်သမ္မတရဲ့ဒီမိုကရက်ပါတီထဲမှာတော့လက်ရှိအနေအထားနဲ့စာရင်သမ္မတရဲ့အမိန့်အာဏာနဲ့တခုခုလုံလိုက်တာကမှပိုကောင်းပဲဆိုပြီးပြောဆိုတာမျိုးတွေလည်းရှိနေပါတယ်ဒီမိုကရက်အလုပ်တော်အမတ်တယောက်ဖြစ်တဲ့Louis Guterres ကခုလိုပြောပါတယ်
What we want the president to do
ကျွန်တော်လိုချင်တာကသမ္မတဘက်ကကြီးမားပြီးရဲရင်တဲ့ကျယ်ပြန့်တဲ့ရေးယူဆောင်ရွက်မှုတစ်ခုမကြာခင်လုပ်ဆောင်ဖို့ပါဆိုပြီးအောက်လွှတ်တော်အမတ် Louis Guterres ပြောသွားခဲ့တာပါသမ္မတရဲ့ဒူရဲသဘောနဲ့လူဝင်မှုကြီးကြပ်ရေးကိစ္စကိုစဉ်းစားဆုံးဖြတ်မယ်ဆိုရင်သမ္မတဥပမာအတွဲကြံနေသေးတဲ့တန်းနှစ်နှစ်အတွင်းကွန်ဂရက်စ်လွှတ်တော်နဲ့သူ့အကြားဆက်ဆံရေးထိခိုက်စေလိမ့်မယ်လို့ Republican ဘက်ကပြောဆိုနေပါတယ်ဘလိုဝဲနိုင်ငံရေးရပေးဆက်ရမှာရှိပေမဲ့လည်းဒီလိုဆက်ဆံရေးထိခိုက်မဲ့အန္တရာယ်ကိုလည်းသမ္မတဥပမာလူလူလားလားရင်ဆိုင်မဲ့ပုံရှိနေကြောင်းပါခင်ဗျာ
က ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာခဏကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်ဆုမွန်နဲ့အတူတင်ဆက်မယ့်အင်ကာနီညချန်ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလေးလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီမကြခင်ကလုပ်ခဲ့တဲ့၄ရက်ကြာဒီចောင်းသားတပိတ်နဲ့ဒီမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိစ္စဖြစ်ပါတယ်ပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိုလွတ်တော်ပြဋ္ဌာန်းပြီးတော့သမ္မတကရည်ထိုးခဲ့တာတော့ကြာပါပြီလာပိုင်းရှိပါပြီဒါပေမဲ့ចောင်းသားတွေဆန္ဒပြပြီးတော့မှဒီဥပဒေနဲ့ပတ်သက်လို့အတော်လေးပြောလာဆိုလာကြတယ်ပို့ပြီးတော့လည်းလူစိတ်ဝင်စားလာတာတွေ့ရပါတယ်ကြောင့်လို့ဒီကိစ္စကိုအခြေခံပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပွဲဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်၃ဖိတ်ခေါ်ထားပါတယ်ပထမတူကတော့လက်ရှိဒီဆန္ဒပြကြောင်းသားခေါင်းဆောင်တူဖြစ်တဲ့ဘဂဒမြအဖွဲ့ချုပ်ရဲ့ထွေထွေမှုမှဖြူဖြူအောင်ဖြစ်ပါတယ်နောက်တူကတော့ NNER ခေါ်တဲ့ဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတာဝန်ရှိသူတူဖြစ်တဲ့ဒေါ်သူသူမှဖြစ်ပါတယ်နောက်တူကတော့ဒီဆရာများသမဂ္ဂဥက္ကဋ္ဌဦးတူတာဖြစ်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးမှဖြူဖြူအောင်ကိုဖိတ်ခေါ်ချင်ပါတယ်မေးချင်ပါတယ်ခင်ဗျဘာလို့ဆိုတော့မနေ့ကကျွန်တော်တို့ဒီမဆုမလို့တဲ့ကျွန်တော်သတင်းတပုတ်ထဲမှာအစညာအောက်မှာပြီးမြို့ကျုပ်ဒေါက်တာဇော်တိကဘာပြောလဲဆိုတော့ကျောင်းသားတွေဘက်ကတကယ်တမ်းဆန္ဒမှန်ရှိလို့ရှိရင်တဲ့ဘာမှညှိနှိုင်းခက်ခဲစရာမရှိပါဘူးညှိနှိုင်းလို့ရပါတယ်ဆိုပြီးသူပြောပါတယ်ခင်ဗျာအဲ့တော့မပြောအောင်ခုနပြောသလိုပဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကတော့ညှိနှိုင်းလို့ရပါတယ်အဲ့တော့ဆန္ဒပြဖို့အထိလိုအပ်လာလို့လားတပိတ်မောက်ဆန္ဒပြဖို့အတွက်ဘယ်လိုများဆုံးဖြတ်ခဲ့ရတာလဲခင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့အနေနဲ့ပြောလို့ရှိရင်ကျမတို့ဒီဖြိနှိုင်းမှုကအခုမှစခဲ့တာမဟုတ်ပါဘူးဖြိနှိုင်းတယ်လို့ဒီဥပဒေထိပ်ပြောတာမျိုးတွေမှာပေါ့နော်ကျမတို့ဒီပညာရေးဥပဒေကျမတို့ပညာရေးဥပဒေတော့မပြောပါနဲ့ပညာရေးပြုပြင်ကြောင်းလေးဆိုတာကိုစပြီးတော့လုပ်ခဲ့တာကဒီ NNE ကကွန်ရက်နဲ့ကျမတို့ကျောင်းသားသမဂ္ဂတွေကူပေါင်းပြီးတော့ NNE ကကွန်ရက်ထဲမှာပါဝင်ပြီးတော့ဒီပညာရေးပြုပြင်ကြောင်းလေးကိုလုပ်တင်ပြီးဆိုပြီးတော့ဒီတာဆိုင်ရာဆွေးနွေးပွဲတွေကတဖြစ်နိုင်ငံလုံးဆိုင်ရာညီလာခံအထိကျမတို့ပညာရေးမူဝါဒတွေပေါ်ပေါက်လာအောင်လက်တွဲပူးပေါင်းပြီးတော့လုပ်ခဲ့တာမျိုးရှိပါတယ်အဲ့နောက်ပိုင်းမှာကျမတို့ဒီအစိုးရကပြုလုပ်တဲ့ဒီတမန်ရုံးကပြုလုပ်တဲ့ပညာရေးဥပဒေကျမ်းဆိုတာထွက်လာတယ်။နောက်တစ်ခုကဒီလက်တော်ကပြုလုပ်တဲ့ပညာရေးဥပဒေကျမ်းနှစ်ခုထွက်လာတယ်။အဲ့နှစ်ခုတောင်းဆောင်မှလည်းကျမတို့ညှိနှိုင်းမှုတွေဝင်ရောက်ဆွေးနွေးမှုတွေကျမတို့အစိုးရဘက်ကနေပြီးတော့ကျမတို့မဖိတ်ခေါ်ခြင်းတော့ညာလေကျမတို့ကမရမကတရားကိုမဖိတ်ခေါ်လို့မရအောင်ကျမတို့ဖျားပေးပြီးတော့ဝင်ရောက်ဆွေးနွေးရမျိုးတွေလည်းကျမတို့ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းကျမတို့ရဲ့ညှိနှိုင်းဆွေးနွေးမှုတွေကျမတို့ရဲ့ဒီဝင်ရောက်ဆွေးနွေးမှုတွေကအငြင်းလူလူရှုခံခဲ့ရပါတယ်။အဲ့ဒါကြောင့်မို့လို့ကျမတို့ကနောက်ဆုံးလက်ရှိအချိန်မှာဒီအစိုးရရဲ့ပညာရေးဥပဒေကိုလွတ်တော်အချက်အချို့ပြင်ပြီးတော့ပေါ့နော်။အတင်းအဓမ္မတစ်ဖက်တည်းအတည်ပြုလိုက်တယ်ဒီလူဒီအောင်စုလွတ်တော်ကနေအတင်းအဓမ္မအတည်ပြုလိုက်တဲ့အခါမှာကျမတို့ရဲ့ညှိနှိုင်းဆွေးနွေးမှုကတကယ်ကိုကျမတို့ဘက်ကဒါဆုံးသက်ဖြစ်သွားပါပြီကျမတို့ညှိနှိုင်းဆွေးနွေးမှုအပြီးမှာပဲကျမတို့ကဒီတပိတ်တက်ပွဲတော့ဆင်းရဲတင်နေပြီဒါကျမတို့ចောင်းသားသူတစ်ခုလုံးရဲ့သဘောထားဆိုပြီးတော့ကျမတို့လက်ရှိအချိန်မှာဆန္ဒပြတပိတ်တက်ပွဲဆက်ဆက်လက်ပြီးတော့ဆက်တိုက်ဆင်းရဲနေရဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကလည်းကျမတို့ညှိနှိုင်းဆွေးနွေးမှုကိုဖိတ်ထားတာမျိုးမဟုတ်ပါဘူးကျမတို့ညှိနှိုင်းဆွေးနွေးဖို့ကိုအမြဲဖိတ်ခေါ်ပါတယ်ဒါပေမဲ့တစ်ခုရှိပါတယ်အစိုးရဒီဥစော်ထေးတို့ပြောနေတဲ့ဤဥပဒေကိုညှိနှိုင်းဆွေးနွေးမှုမျိုးကိုကျမတို့ကလက်ခံမှာမဟုတ်ပါဘူးကျမတို့အာမခံချက်တစ်ခုခုရှိတဲ့အာမခံချက်မျိုးကိုညှိနှိုင်းဆွေးနွေးလူတွေကပေးရမယ့်အပြင်ကိုကျမတို့ကပညာရေးမျိုးတပညာရေးဥပဒေဒီမာဒလောအပေါ်မှာပဲကျော်ရောညှိနှိုင်းဆွေးနွေးမှုပြုလုပ်သွားမှာဖြစ်ပါတယ်လူအလုံးအသက်သဘောရရှိကြပါတယ်
ဟုတ်ကဲ့ခင်ဗျာဒီအစိုးရကနေပြီးတော့ပြန်ဆွဲမဲ့ဤဥပဒေကိုဘာကြောင့်လက်မခံတာလဲဥပဒေကိုပဲဘာကြောင့်ပြင်ချင်တာလဲ
ဟုတ်ကဲ့အဓိကအကြောင်းရင်းကတော့ကျမတို့ဒီအမျိုးသားပညာရေးဥပဒေကတကယ်ကိုအဓိကဖြစ်နေတယ်အဓိကဥပဒေဖြစ်နေတယ်အဲ့ဒီမှာရင်ကျမတို့အချက်အလက်တော်တော်များများကဟိုခုနပြောရဲဗဟိုချုပ်ကန့်မှုကိုကြီးစိုးစေတဲ့ဟိုအနည်းအထားတွေပါတယ်ကျွန်တော်ကျောင်းသားသမဂ္ဂတွေနဲ့ပတ်သက်တဲ့အချက်အလက်တွေလုံးဝမပါဝင်ဘူးအဲဒါမျိုးတွေပေါ့နော်နောက်တစ်ခုကတော့ဟိုကျမတို့ကျောင်းသားတွေပြည်သူတွေဝိုင်းဝန်းဆွေးနွေးအတည်ပြုထားတဲ့ဒီ NNE ရဲ့မူဝါဒတွေကိုလုံးဝမျက်ကွယ်ပြုထားတယ်ဆိုတော့ဒီလိုအချက်မျိုးတွေပါဝင်နေတဲ့ပညာရေးဥပဒေဖြစ်တဲ့အဲ့ဒီပညာရေးဥပဒေကိုကျမတို့ကမဆွေးနွေးဘဲနဲ့ဤဥပဒေမှသာဝင်ပြီးတော့ဆွေးနွေးလို့ရှိရင်ကျမတို့ပြင်ချင်တဲ့အချက်တွေပါလာခဲ့ပြီးရှိအောင်တော့အဲ့ဒီဥပဒေနဲ့ဒီအမျိုးသားပညာရေးဥပဒေနဲ့တစ်ခုနဲ့တစ်ခုကအပြန်အလှန်ဆန့်ကျင်နေမယ်ဆိုရင်ကျမတို့ဒါဘယ်နည်းနဲ့မှအတော့ဝင်မှာမဟုတ်ပါဘူးနောက်တစ်ခုကဒီကျမတို့ပညာရေးဥပဒေကြီးမှတော့မှညှိနှိုင်းမှုမျိုးတွေကအဆင်မပြေခဲ့ရင်ဤဥပဒေ မှာရောဘယ်လောက်ထိအာမခံချက်ပေးနိုင်မလဲဆိုတာရဲ့အမျိုးကုန်ထုတ်စရာတွေဖြစ်လာပါပြီ။နောက်တစ်ခုကကျွန်တော်တို့ဒီပညာရေးဥပဒေကတော့အဓိကအသက်ဖြစ်တယ်။အဲ့တော့အဓိကအသက်ဖြစ်တဲ့ပညာရေးဥပဒေကိုဆွေးနွေးဖို့ကပို့ပြီးတော့အရေးကြီးပါရဲ့။ကျွန်တော်တို့ဤဥပဒေကိုဆွေးနွေးဖို့ပြောတာဟာဒါချွေးသိတာပဲ။ကျွန်တော်တို့ကျောင်းသားလှူရှာမှုလို့ရက်တန့်သွားအောင်ပြုလုပ်တာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါ်တူတူမောင်ကိုမေးချင်ပါတယ်ခင်ဗျာခုနကမဖြူအောင်ပြောသွားတဲ့ထဲမှာကျောင်းသားတွေကတော့မကြည်နဲ့တာဘူချုပ်ကံမှုကြီးလွန်းနေတော့ကျောင်းသားခွင့်ရကိုအာမခံမှုရှိဘူးအဲ့တော့ NDR အနေနဲ့ကိုလက်ရှိအမျိုးသားဥပဒေကြမ်းတဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျာရုတ်တရက်ဖမ်းပြီးတော့ကြီးလိုက်မယ်ဆိုရင်တော့အတော်လေးချောချောမွန်းမွန်းနဲ့အကောင်းဆုံးရေးထားတဲ့သဘောမျိုးတော့တွေ့ရပါတယ် NDR ကဘာကိုထောက်ပြချင်ပါလဲ
ဟုတ်ကဲ့ဒီမှာပြောချင်တာအခုဒီဒီမိုကရေစီပညာရေးဆွေးနွေးကိုဒီကျမတို့ဒီပုံဖော်ဖို့ကြိုးစားကြတဲ့နေရာမှာပေါ့နော်အဓိကပြဿနာတော့အဲဒီမိုကရေစီနည်းလမ်းကျဒီပြည်ပြည်ကျောင်းလေးကိုမလုပ်ခဲ့တဲ့အတွက်ဒီကနေ့ဒီလိုပြဿနာကြီးဖြစ်တာပေါ့နော်ဆိုလိုချင်တာကကျမတို့ဒီဒီမိုကရေစီနည်းလမ်းကျမလုပ်ဘူးလို့ပြောရတာခုနကမဖြစ်ဖြစ်အောင်လည်းပြစ်ပါသွားရဲကျမတို့ဒီပါဝင်ခွင့်နေဒီစိတ်ဆုံးနိုင်မှုတွေကိုကျမတို့အငြင်းနဲ့ငကန်းကြိုးစီခဲ့ပေမဲ့ဒီပါဝင်ခွင့်ဆုံးဖြတ်ပိုင်ခွင့်နေဆုံးရှုံးခဲ့တယ်တန်သက်ခံရတဲ့အတွက်ဒီဟာဒီမို့ဟာပေါ့ဒီမိုကရေစီနည်းလမ်းကျတာမဟုတ်ဘူးလို့ကျွန်တော်ပြောတော့အားလုံးရဲ့ပါဝင်တဲ့ဇာတ်ကြီးအားလုံးကိုကျွန်တော်တို့ပြောတာပေါ့နော်ခုနကသားညုံမီးရဲ့ဒီဘို့ထုတ်ကန်မှုရှိရဆိုတဲ့အချက်ပေါ့ဟောအဲ့ဒါအဓိကကြပါတယ်ဟောဒီဘို့
ဘယ်အချက်တွေကိုထောက်ပြခြင်းလဲညဘို့ကြီးလိုက်မယ်ဆိုရင်တော့တို့ကတော်တော်လေးဒီ centralize ထုတ်ထားတဲ့သဘောမျိုးတော့တွေ့ရပါတယ်အဲ
့တော့ဒီကအငင်းပွားပြရာကြီးအများကြီးနဲ့ကျွန်တော်တို့စတင်ခဲ့တာပါအဲ့ဒီတောက်ဆောင်လုံးမှာလည်းအငင်းပွားပြရာအများကြီးကိုဒီကဲဒကန့်ွက်ပြင်မဲ့ဒီကန့်ွက်တဲ့ဈာရဲ့အတီးပြူလိုက်တဲ့အတွက်ဖြစ်တာအဲ့ဒီအတီးပြူချက်ကဘို့ထုတ်ခိုင်မှုဆိုတာကအဓိကဖြစ်တော့ဘလို့ဘို့ထုတ်ခိုင်မှုကိုကျမတို့ဘလို့ပြောချင်လဲဆိုတော့ဥပမာသူကဒီစီမံခန့်ခွဲမှုကိုတင်ယုံညွန်းနှံကိုဒဏ္ဍာရီရောအရေးပေးပိုင်းဆိုင်ရာတွေပါသူတို့ဒီဘို့ကထုတ်ခိုင်တဲ့အမျိုးသားပညာရေးကော်မရှင်တစ်ခုကပေါ်လာတာကအဓိကကျမတို့ဒီအငင်းပွားစရာတစ်ခုဖြစ်လာတယ်နောက်တစ်ခုကဒီဘို့ထုတ်ခိုင်မှုရှိတယ်လို့ပြောရခြင်းကရှိသွားတဲ့အတွက်ကျမတို့ဘာမှသွားဆုံးရှုံးလဲဆိုပညာရေးလွတ်လပ်ခွင့်အသွားဆုံးရှုံးတယ်ဘလို့လွတ်လပ်ခွင့်တွေသွားဆောင်နေတော့ဒီသားအလိုက်လွတ်လပ်စာလုပ်ပိုင်နေပြီဆုံးဖြတ်ပိုင်နေပြီဖြန်ပြီးပိုင်နေပြီသွားဆောင်နေနောက်ကျောင်းအလိုက်ဆုံးရှုံးနေနောက်ဆရာရဲ့လွတ်လပ်ခွင့်ဆုံးရှုံးနေနောက်ကျောင်းသားရဲ့လွတ်လပ်ခွင့်ဆုံးရှုံးနေပေါ့အဲ့ဒါတွေကလက်ရှိကထမ်းလိုက်တဲ့ဒီမျိုးသားပညာရေးဥပဒေမှာအဲ့ဒါတွေအဲ့ဒီအခွင့်အရေးတွေဆုံးရှုံးတဲ့အတွက်အဲ့ဒီဥပဒေကအဲ့ဒီအခွင့်အရေးတွေကိုဟိုတိတိကျကျအာမခံထားတဲ့ဟိုင်းပါမလာတာဟိုပါမလာဘူးဒါကြောင့်ကျောင်းသားတွေကဒီပုံစံကိုရှိရတဲ့အချက်ပေါ်မှာသူတို့တန်းကွက်လာတယ်ဒီကမအဲ့လိုပဲလုပ်ကြတာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဒီဆရာများသမကကပါဥတ္တကြားရမယ်ထင်ပါတယ်ခင်ဗျာဆရာများသမကရဲ့လက်ရှိဥပဒေကြမ်းတဲ့ပတ်သက်လို့အမြင်ဘယ်လိုရှိလဲကျောင်းသားတွေရဲ့ဆန္ဒပြမှုပေါ်မှာဘယ်လိုသဘောထားရှိပါလဲ
။ကျောင်းသားတွေဆန္ဒပြတယ်ဆိုတဲ့ကနော်ကျောင်းသားတွေကလည်းသူတို့မကျင်တဲ့အချက်တွေရှိလို့ပေါ့နော်ဆန္ဒပြတာပေါ့အဲ့တော့ဆန္ဒပြပြီးဆိုတော့ကျွန်တော်တို့အဲ့တော့ဟိုပညာရေးဝန်ကြီးဌာနနဲ့လက်ရှိအစိုးရကတော့ဘာပေါ့နော်ညှိနှိုင်းတာအကောင်ဆုံးပေါ့နော်ကျွန်တော်တို့ကဒါပဲပြောနေကြအောင်ဆွေးနွေးညှိနှိုင်းတိုင်ပင်တာလည်းအောင်မြင်မှုတစ်ခုပါပဲအခုကတစ်ဖက်တက်ပေါ့နော်သူကအဲ့တော့အဲ့ဒီတော့ဆွေးနွေးတော့ကျွန်တော်တို့ကလည်းဖိတ်တယ်ဒါပေမဲ့ဖိတ်ဦးမယ်ကျွန်တော်တို့ပါဝင်ဆွေးနွေးခွင့်မရခဲ့ဘူးအဲ့တော့အစွမ်းကပြောတယ်ပညာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဟိုဒီနောက်ပတ်မောက်ခတ်ချုပ်ကြီးသူတို့ကသူတို့ပြောကြံပြောပြီးကျွန်တော်တို့ကိုနားထောင်နိုင်တဲ့အဆင့်ပဲဖြစ်သွားတယ်အဲ့မှာပဲကျွန်တော်တို့ကဟိုအာမမဆွေးနွေးတာမဆွေးနွေးတော့လည်းအဲ့ပွဲကထွက်လာတာခင်ဗျာအဲ့တော့အဲ့ဥပဒေကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့ကအခန်းသုံးပင်ရှိတယ်ဗျ။အဲ့တော့စင်ညာရေးဝန်ထမ်းအားလုံးအရင်ကြီးနေလူမှုဘဝဥပဒေရေးကိုအလေးထားဆောင်ရွက်စီခြင်းချင်းကိုကျင့်ပြရားကောင်းမှုကကိုယ်ပိုင်ဆုံးဖြတ်ဆောင်ရွက်နိုင်မှုနဲ့ကိုယ်တိုင်တာဝန်ယူတတ်မှုတို့ယူတတ်မှုတို့ဖွံ့ဖြိုးလာမှုပေါ်မူပြီးဘဟုထုတ်ပြန်မှုချော့ချာသည့်စနစ်ကိုကျင့်သုံး။အဲ့တော့အဲ့ဒီအခန်းသုံးဥတွေဓာတ်ရင်တော့မပါပဲအဲ့ဒါဓာတ်ရိုက်ပြထားလိုက်ပြီးတော့ဒီကကျွန်တော်တို့ကဒီမာသာလောကြီးတစ်ခုတော့မကောင်းဘူး။အဲ့တော့ကျန်တဲ့ဟိုဘာပေါ့နော်လော်ရီထွက်လာမယ်ဒီနဲ့ဆက်ဆက်တဲ့ဟိုနီးဥတွေကြီးထွက်လာမယ်ဆိုတော့ဒါဘယ်သူမှမကောင်းနိုင်တော့ဘူးလေအဲ့တော့အစတည်းကမှကျွန်တော်တို့ဖောင်ဒေးရှင်းမကောင်းရင်အပေါ်အဲ့တော့ဘေးကြီးတစ်ခုကဖောင်ဒေးရှင်းအတိကြဘယ်ဥတွေပဲဆိုပြီးဒီအခြေခံဥတွေအတိကြပဲဒီအမျိုးသားပညာရေးဥတွေမှမကောင်းဘူးအစောနပြောတဲ့အဆင့်မြင့်ပညာရေးဥတွေရောဘာတွေရောဘယ်သူမှကောင်းလာမှာမဟုတ်ဘူးတက်လို့ပြီးရခြားတာတွေလည်းကောင်းလာမှာမဟုတ်ဘူးကျွန်တော်တို့တက်လို့ခုဟိုဥပဒေကြီးကလည်းကောင်းလာမှာမဟုတ်ဘူးအဲ့တော့တစ်ခုပြောချင်တာကျွန်တော်တို့ကတက်လို့ဥပဒေကြီးကအေးအေးနောက်ပိုင်းမှာဖွင့်နေတာဟောဘာမှပြီးမှဘာတက်တယ်ဥပဒေမှမရှိတော့တယ်သူကအဲ့မြန်လေလွတ်လပ်ခွင့်ရမရတာတပိုင်းရှိရခင်ဗျာ
ဲ့တော့ကျွန်တော်တို့ကဒီလိုမျိုးဆိုးရတဲ့ပညာရေးဆန်တွေကိုဒီနေ့ကျွန်တော်ဦးသိန်းစိန်နဲ့ဆက်မှာအကောင့်ထဲပေါ်ရအောင်မယ်ဆိုအကောင့်ဆုံးဖြစ်အောင်ဒီမှာဒါတမိုင်းမှာအမှတ်တမ်းတွေအပြင်ခံနိုင်ပါလိမ့်မယ်လို့ဆိုရင်တော့ဒီလိုမျိုးပဲဖြစ်နေဦးမှာကျွန်တော်ပညာရေးကနေကြတယ်အဲ့တော့နောက်ကျွန်တော်တို့တန်ွက်စားလဲဆက်မြင်အဖွဲ့ချုပ်ကနေတော့သဘောမတူဘူးဒီကူးချက်ကိုတော့ပြန်မှားဆိုပြီးတော့ကျွန်တော်ပြောတယ်အဲ့ချိန်မှာပဲအမျိုးသားလွတ်တော်ဥပဒေဥပဒေပြင်ပညာတူတယ်ပေါ့နော်တွေ့တဲ့အချိန်မှာအဲ့မယ်အခန်းဒီကဆုံးမှာငါကကြီးမှာဘလို့ပြတ်ဆန်းတယ်လဲဆိုတော့ဒီဥပဒေပါပြတ်ဆန်းကြများကိုထိရောက်စွာအကောင့်ထဲပေါ်ဆောင်ရွက်နိုင်ရည်အတွက်ပြည်တော်စုလွတ်တော်ကြီးသဘောတူညီချက်ဖြင့်ပြည်တော်စုအဆင့်ပုဂ္ဂိုလ်တဦးကဥပဒေဖြင့်ဆောင်ရွက်ပြီးပညာရေးဝင်ကြီးဌာနနှင့်သက်ဆိုင်ရာဝင်ကြီးဌာနများမှပြည်တော်စုဝင်ကြီးများတိုင်းရင်းသားပညာရှင်များနှင့်အခြားသင့်တော်သောပုဂ္ဂိုလ်များကအဖွဲ့ဝင်များအဖြစ်ပါဝင်ပြီးအမျိုးသားပညာရေးကော်မရှင်ကိုဖွဲ့စည်းရသည်အဲ့တော့ကျွန်တော်တို့ကဒီဥပဒေမှာအရန်ရှုပ်ထွေးသွားရည်ကဥပဒေကရှင်းရှင်းလင်းလင်းရှိရမယ်မရှင်းလင်းတော့ပြည်တော်စုလွတ်တော်ပုဂ္ဂိုလ်ဒီတော့သူအဆင့်ပုံပုံဆိုတာဘယ်လိုမျိုးဟာကိုဘယ်လိုမျိုး criteria တွေနဲ့ကျွန်တော်တို့ကတိုင်တာမှာလဲဒါမေးရတော့မယ်အဲ့တော့အဲ့လိုမျိုးမတိကျတဲ့ဥပဒေကြီးဆိုတော့ကျွန်တော်တို့ကဘယ်လိုမှလုံးလို့မရဘူးဒီတော့သူအဆင့်ပုံပုံဆိုတာဘယ်လိုတတ်မှာမှာတော့ဒါလွတ်တော်မှာလည်းအငင်းပွားစရာတွေဖြစ်လာတယ်ဒီလိုမျိုးမတိကျတဲ့ဥပဒေနဲ့တော့ဒီကျွန်တော်တို့ပညာရေးကတော့အရှိတောင်အဆမရောကဘာမရောဆက်လက်ပြီးအောက်တန်းကျနေဦးမှာအားကြောင့်မူကျောင်းသားတွေဆန္ဒပြရတယ်လက်ရှိပညာရေးဝန်ကြီးဌာနအနေနဲ့တို့သူဆွေးနွေးနေနိုင်တာကောင်းတာပေါ့နော်တစ်ခါနဲ့တစ်ခါဒါဟိုကပြောလို့ရတယ်ဆိုလို့ရတဲ့အခြေအနေတွေမှာရှိနေတာပဲဒါပေမဲ့သောင်းနာပြောတဲ့လူကဟိုတစ်ခါတည်းကနေလို့ဟိုကိုပြောချင်တယ်ပြောပြီးတော့ကိုလုပ်ချင်တယ်လို့လုံးညာဥပမာဒီအမျိုးသားပညာရေးဥပဒေကိုကျွန်တော်တို့ရန်နာဘုံတက်တဲ့ဘုံမှာဆွေးနွေးရဆိုတာမောက်ခတ်တို့ကဘယ်လိုလုပ်လိုက်လဲဆိုတော့ဟိုကသူကဆရာဆရာမတွေမဖြစ်ဘူးဆက်မိုးရဲ့အစီအစဉ်ဆိုပြီးတော့ပေါ်လိုက်တယ်အဲ့ဒါမျိုးတွေပေါ့နော်ဒီဥပဒေကိုမသိသေးချင်တာလေဒီပါမောက်ခတ်တို့ကြီးရဲ့အားနဲ့ကျဒီကနေ့ကလုံးဝလက်မခံနိုင်ဘူးကဒီကျွန်တော်တို့ပညာရေးလက်ရှိပညာရေးအကောင့်ထဲပေါ်နေတဲ့အဲဝင်ပညာရေးဝင်ကြီးဌာနနဲ့ပေါ့နော်ပါမခွတ်တို့ကအားနဲ့ချက်တရားလည်းအများကြီးရှိတယ်သူကအားလုံးကောင်းပါတယ်ပဲပြောနေတယ်အဲ့တော့ကျွန်တော်တို့အားလုံးကောင်းနေဥပဒေလက်မကောင်းနိုင်ဘူးအားနဲ့ချက်တရားရှိတယ်ဒါကိုပညာရေးဝင်ကြီးဌာနလည်းသုံးကြရခိုင်တော့မကောင်းပါဘူးလို့သူပြောပြီးအဲ့တော့ဒါကိုဘယ်လိုပြင်မလဲဆိုတာကိုလည်းသူတို့အဖြေမရှာပဲနဲ့ဒီဟာကိုပဲတည်ရမယ်ဒီဟာကိုပဲတည်ရမယ်ဆိုတာမဟုတ်တော့ဘူးပေါ့နော်အဲ့တော့ကျောက်ကလည်းဟိုပြည်သူ့လွတ်တော်ဥပဒေဥပဒေဥရှိမှန်းပြောတယ်ဟိုပြည်သူ့ဆန္ဒလွတ်တော်ဆန္ဒပြည်သူ့ဒဏ်လွတ်တော်ဆန္ဒဆိုတော့ဒါပြည်သူ့ရောကျောင်းသားရောဟု
တ်ကဲ့ဥတ္တရနည်းလေးချုပ်ပြီးပါ
လက်မခံဘူးခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့နည်းလေးချုပ်ပြီးပါကျွန်တော်ရှိနောက်မှလည်းဆွေးနွေးမယ်လို့ရှိပါကျွန်တော
်လွတ်တော်ဆန္ဒပြည်သူ့ဆန္ဒလွတ်တော်ဆန္ဒဆိုသူကဥရှိမှန်းပြောထားတယ်ဒါပေမဲ့တကယ်တမ်းကျွန်တော်ဖြစ်မလာတာကြီးကကျွန်တော်ကဝင်းနေစရာကောင်းတာပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အခုတချို့သရရှင်တွေဖိတ်ခေါ်ကြပါတယ်ဥကျော်လင်းဥကျော်လင်းကိုကျွန်တော်ကဒီမှာဟိုသူဘွားရဲ့ဆိုင်ကျွန်တော်နည်းနည်းလေးမေးဖို့မေးချင်ပါတယ်ဥကျော်လင်းက84ကျောင်းသားဟောင်းလည်းဖြစ်ပါတယ်ဖြစ်တဲ့အခါကျတော့အခုခုနချစ်ရဆွေးနွေးသွားတဲ့ပုံစံရဆိုကျွန်တော်သတိထားမိလောက်ဒီဥပဒေကြီးကငကိုယ်လေးကမချီမလဲနဲ့ဖြစ်လာတဲ့ဥပဒေသဘောမျိုးဖြစ်နေပါတယ်ဒါပေမဲ့လက်ရှိပညာရေးအာဏာပိုင်တွေကျွန်တော်တို့တွေ့ဆုံမေးမြန်းသလောက်ဆိုရှင်ပညာရေးအာဏာပိုင်တွေခုနဒီနေ့သတင်းစာရှင်းလင်းပွဲမှာပဲဒေါက်တာခိုင်မြဲပြောသွားလဲရှိပါတယ်လက်ရှိကြုံဘူးသမျှဆိုရင်ဒီဥပဒေကသူတို့အတွက်တော့အကောင်းဆုံးဖြစ်တယ်ဆိုတဲ့သဘောမျိုးပြောပါတယ်ဦးကျော်လင်းရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ထောက်ရမယ့်ကိစ္စကကျွန်တော်ရန်ကုန်တက္ကသိုလ်ကျောင်းသားပါအခုဒီတက်မလာကကျွန်တော်တို့ဘယ်လိုခေါ်ခလဲလဲဖြည့်ဆက်ဆက်ကကျွန်တော်တို့ဓာတ်ရဓာတ်ချက်ကိုအခုကြာမှာခုစားတော့ကျွန်တော်တို့နည်းနည်းခက်တယ်နောက်တစ်ခါလေဗျဒီဥပဒေနဲ့ပတ်သက်လို့ကျွန်တော်ဒီနိုင်ငံရေးနဲ့ပြောရအောင်ဆိုရင်ကျွန်တော်တို့ပြစ်ပြစ်အဲ့ဒါပညာရှင်နဲ့နိုင်ငံရေးပညာရှင်မတက်ရှိပြောတာရှိဒီဥပဒေပြုအဖို့ရဥပဒေပြုလွတ်လွတ်လပ်လပ်နိုင်ရမယ်ဥကျော်ဘုရားလာဒီဥပဒေပြုနေလို့မရဘူးအဲ့တော့ကျွန်တော်ဥပဒေပြုဖို့ဆိုတဲ့ဒီကိစ္စကဥပဒေပြုရမယ်မှာစောင့်နေတဲ့အချက်ပဲသူတို့တွေကဘုရားချက်ချက်ခါသူတို့ဥပဒေပြုခါနဲ့သူတွေဘဝလိုဘာသာနာနာခေတ်ကတည်းကသိရမယ်အဲ့ဒီဒုက္ခဒုက္ခတွေပါရမယ်ကျောင်းဆိုတာဆရာကြီးကျောင်းသားကြီးအခုကကျတော့အုပ်ချုပ်သူဖြစ်လာတယ်ဒါပေမဲ့ဒီအုပ်ချုပ်သူတွေကရန်ထားမှုပြီးတော့ဆရာကနာဖြောက်တယ်ကျောင်းသားကနာဖြောက်တယ်ဆိုအဲ့ဒီပြဿနာတက်တယ်ဘာကြောင့်လဲဆိုတော့1960ခုနှစ်ရေကုန်တက်ကတူဥပဒေရုပ်သိမ်းဥပဒေနဲ့ဟုတ်ကဲ့ဆိုတော့ဒီမန္တလေးတက်ကတူရုပ်သိမ်းဥပဒေဆိုတာ60ခုနှစ်အာဏာသိမ်းတော့ပြတ်ထားလိုက်တာပါ။ဒါကျွန်တော်တို့ကြောင်းမှာပေါ့အဲ့ဒါတွေ1920တိကပေါ်လာတဲ့1920လေးရုပ်တက်ကတူဥပဒေနော်မန္တလေးတက်ကတူ1950ခုနှစ်ဥပဒေကိုဖြည့်သိမ်းပြီးတော့လုံးချလာလို့ပြလိုက်တယ်။ပြီးတော့ပြည်ရေးစနားနိုင်ငံနိုင်ငံပြီးတော့အခုကတော့ကျွန်တော်တို့ကဘာမှကျွန်တော်တို့ပညာနဲ့တကူထွားမယ့်အချိန်မှာကျွန်တော်တို့ပညာရေးရှိုးတဲ့ဘက်ကြောင့်ဒီကနေ့တော့ကြာပြီးတော့ဆေးရမဲပြီးကြားထဲမှာပြည်သားမှာတော့တောက်ကြပြီးတိုင်းပြည်အရာအောက်ကြမဲ့ကြဖြစ်နေအဲ့တော့ခရီးတွေအဲ့ဒီတိုးတက်မှုကိုလိုလားတယ်ဒါမှမဟုတ်ကျောင်းဆရာတွေလိုလားတယ်ဒီတော့ဒီကျောင်းတစ်ခုပညာရေးတစ်ခုပြသနေဆိုရင်ကျောင်းဆရာနဲ့ဒီပညာတွေနဲ့ကျောင်းသားတွေအခက်အခါတော့မစင်သာဘူးဆိုရင်ဒ
ဒီအချုပ်ကြီးရဲ့ဌာနနဲ့ကောင်းတဲ့ပုံမရှိဘူး။ဒီလိုပြည်ဥပဒေပြောတော့ကျွန်တော်တို့ပြောဖို့ဟာပတ်ဆန်နေကြ။အ
ဲ့ဒ
ါအချုပ်တဲ့လူတွေကလည်းခုနကပြောသူသူတို့အချုပ်တဲ့ဌာနမှာပဲငါတို့ခေါ်လို့စီမံခန့်ခွဲလိုက်မယ်။ဒီလိုစီမံခန့်ခွဲလိုက်မယ်ကျွန်တော်ကြည့်ပြီးအခုပြန်မှုတွေရေးရလိုက်တော့69ခုရှိတယ်ဗျ။အဲ့ဒီမှာ26ပုံမှန်26ရလူတွေလည်းဟိုနေမှုရှိပါတယ်ဆိုပြီးတော့ပြည်နိုင်ဝင်ကြီးပြောတော့တာဒီနေ့ကြားလိုက်တယ်ဗျ။အဲ့ဒါဒီနေ့ဝင်ကြီးတော့ဒုက္ခဆိုင်ရာဘာပြောလဲဆိုတော့ပုံမှန်26မှာပါလာပဲ။ပြန်မိခိုက်ကြည့်လိုက်တော့ကျောင်းရည်ရလို့လဲဆိုတော့ကျောင်းပင်ကားကိုရှိတယ်ဒီမှာကားကိုရှိတယ်လို့ပြောတယ်ဆက်လက်ပြည်ပြည်ကားကိုပြောတာအခုအစီအကျောင်းသားတွေကလည်းလို့လဲဆိုတော့ဖွင့်နေအောင်နဲ့ဟာလေဒီမိုးစီးပြီးကြတာဖွင့်နေအောင်အဲ့ဒီအချက်ကမပါဘူးရနောက်ပြီးဆရာကြီးအချက်ကလည်းကိုတို့ဒီမှာလည်းဆရာကြီးဖြစ်လာပြီးတော့စာဝင်နေတဲ့ခရီးတွေပေါ်မှာတာဝန်ယူရတယ်သူတို့မိသားစုတာဝန်ယူသူတို့ကနိုင်မှုလောလောဝမရှိဘူးလို့တော့ဂျူရှင်နေတဲ့အပြေတော့ကပေါင်ခိုးနေတဲ့ကျွန်တော်ဒီအစ်စရိကျပြစ်စီတာလေ
ဟုတ်ကဲ့
ဆရာကြီးတို့ကကျောင်းသားတွေတို့ကောကာကွယ်ပေးတဲ့အချက်လေးတွေကဥပဒေမှာမပါဘဲနဲ့နောက်ဘက်ကပါနေတာကတော့အဲ့ဒါဒါနဲ့ပတ်သက်လာရင်အဲ့ဒီဘက်ကအမိတ်ကြောင်ကြောင်ကြီးဒီဥပဒေကိုပြဿနာဖွေပြီးပြန်ထားမယ်ဆိုတော့ဒီနေ့ကဥပဒေအစားပြီးကျိုးနေကြလို့တော့ဒီကျိုးကနောက်ကထပ်ပြီးဖြေဖို့တော့ခက်သွားတယ်ဒါပေမဲ့ခရီးတွေလိုရချက်တွေကိုဥပဒေမှာဥပဒေပြောဖို့ရတယ်ဆက်ဖွေတော့တို့နဲ့တို့ပြုံးဖို့ဖြစ်နိုင်ပါတယ်လို့ခရီးပြောတဲ့ဆိုင်ကြားလိုက်တော့ဥပဒေပြောဖို့မှာလိုရချက်ဖြစ်သွားပြီအဲ့ဒီဖြစ်သွားခြင်းရင်ခရီးတွေကလည်းပြောင်းကြတာဗမာပြည်အနာဂတ်မဟုတ်ဘူးဒီဘဝဒီကြောက်ကြောက်နဲ့ဆိုင်တယ်ဒီဘဝဒီအပြင်းအမမြင်တဲ့ကြောင့်တိတ်တည်းဒီလိုပဲချွတ်ချုံကြပြီးကျွန်တော်အများအောက်ကျနောက်ကျအခုတို့ပြည်ပြပြောနေပြီးနိမိညာရောမဟုတ်ဘူးသူတို့ရှိတယ်ကျွန်တော်နိမိညာရောမဟုတ်ဘူးကဘယ်အိမ်မင်းကြီးနိုင်ငံနေနိမိညာရောမဟုတ်လေကျွန်တော်ပြရစားရဖို့အများအော
က်ကျ Okay ဦးကျော်နေနည်းလေးဖြတ်ပြီးပါအောင်ခင်ဗျာခက်တူတူလေးပေါ့
ဒီကျွန်တော်တို့အောက်ကျနောက်ကျဖြစ်တာကိုပြည်သားကြီးတွေသိမယ်ဆိုရင်ဒီမှာပြည်သားတွေမဲ့ခရီးတွေအချက်နဲ့ပြည်သားတွေဆရာတွေဒုက္ခတို့ကဘယ်လိုဖြစ်နေလဲဆိုကြည့်ဥပမာတို့ကနေကဆိုရမယ်ဝကြိုက်ဘူးသူတို့မျိုးခုခုတည်းအဲ့ဒီရောတို့ဥပဒေနဲ့ဟာဒီလိုနေနေမှတူဘူးခဲ့မပင်ကဘာမှမဆိုင်ချင်မှာအဲ့ဒါမပါဘူးဥပမာကျောင်းသားများရဲ့ဟာလာဒီစီမိုကရေစီကြတော့အဖွဲ့အစည်းတွေကိုဖွင့်နိုင်တယ်ကျောင်းပြန်များလည်းဖွင့်နိုင်လို့ဆိုတော့မပါဘူးလေအ
ဲ့
ဒါပြည်ပိုင်းပြည်သူတွေကိုလည်းသူတို့ရဲ့ခရီးမြင်မြင်တော့ကျွန်တော်ပြောချင်တာကတော့ခရီးပြည်တော်လေးဒီမိုကရေစီကိုပြောပြီးတော့မေးကဟာလာခရီးပြောက်ကို
ဟုတ်ကဲ့ဦးကျော်လင်းဟုတ်ကဲ့ကျွန်တော်နောက်သရက်ရှိတူးလေးလေးလိုက်ပေါ်မှာရှိပါတယ်မလေးရှားနိုင်ငံကဦးနေဦးလင်းမှာကိုနေဦးလင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့တူတူတူလေးဆွေးနွေးပေးပါခင်ဗျမင်းမြန်ချင်းလေးဟိုမဖြူဖြူအောင်ရှိပါတယ်ចောင်းသားកောင်းအောင်ရှိပါတယ်မတူတူမောင်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ရန်ကုန်ကဒီအင်တာနက်ထဲရပဲပြန်ဖတ်ယူရတာပေါ့နော်ဒေါက်တာသိန်းငင်ပြောတာတို့ဟာတို့တွေပေါ့နော်ကျွန်တော်တို့ဆိုရင်80ကျော်နှစ်ကဒီဖြစ်ခဲ့တဲ့လူလို့ပြောလို့ရတာပေါ့အဲ့တော့ကျွန်တော်စင်ကာပူရောက်တဲ့အခါကျတော့ဘာသွားတွေ့လဲဆိုတဲ့အခါကျတော့စင်ကာပူမှာယူနီယံတို့ဘာလို့မရှိဘူးလား။နော်ကျွန်တော်ပြောပြရမယ်။နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့အမှတ်ပေးစနစ်နဲ့ပဲသူတို့ဆုံးဖြတ်တယ်ဗျ။သူမိဘကချမ်းသာလို့ဟုတ်လားအမှတ်ပေးဟိုဆိုလိုတဲ့သဘောကသူမိဘကချမ်းသာလို့ဆရာဝန်ပဲဖြစ်လို့အင်ဂျင်နီယာပဲလုပ်ချင်လို့ကြာအမှတ်မမီရင်သူတက်လို့မရဘူး။သူတခြားနိုင်ငံသွားပြီးတက်ရင်တက်။တခြားအကင်ကြောင်းတက်ရင်တက်။ဆိုလိုတဲ့သဘောကဒါဟိုအားလုံးကဘ ഹു ချုပ်ကန်နေလို့တော့ပြောလို့မရဘူးလို့ကျွန်တော်တော့ထင်တာပဲဗျာ။
တော့
ကျွန်တော်တို့ခင်နေစင်ကာပူရောက်တဲ့အခါကျတော့ကျွန်တော်တို့ဒါချင်းပြောလို့ရှိရင်ကျွန်တော်တို့ခေတုံးကအထက်တန်းပညာဦးစီးဌာနညွှန်ကြားမှုချုပ်ကဦးတန်တောင်လို့ထင်ပါတယ်ကျွန်တော်မှတ်မိသလောက်ဆိုသူတို့ဆိုရှယ်လစ်ခေတ်မှာလုပ်ခဲ့တာပဲဆိုရှယ်လစ်အတုံးလုံးနဲ့တုံးခဲ့တာပဲဒါပေမဲ့ကျွန်တော်တို့စင်ကာပူရောက်တဲ့အခါကျတော့ကျွန်တော်တို့ဘာပြောလဲဆိုတော့ကျွန်တော်တို့ဗမာပြည်ကလာတဲ့လူ 90% okay တယ်ကျွန်တော်တို့ဘာမှ short မရှိဘူးဒါပေမဲ့ကျွန်တော်တို့နောက် next generation ပေါ့ဗျာနေ့စဉ်ရနေချင်းဆို 90% က no okay ဖြစ်သွားတယ်။အဲ့တော့ဆိုလိုတဲ့သဘောကဟိုစနစ်တစ်ခုလောက်တဲ့အခါမှာနည်းနည်းကိုလိုချင်တဲ့ဆန္ဒနဲ့ကိုလိုက်တဲ့ဟာနဲ့နည်းနည်းလေးတော့ချင့်ကြင်တော့ပုံပေါက်မယ်လို့တော့ကျွန်တော်ကတော့အဲ့လိုပဲ
ဟုတ်ကဲ့
ဘုရားအနေနဲ့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါကျွန်တော်သရရှင်တူဦးလည်းတစ်ဆက်တင်လိုက်ချင်ပါတယ်ဦးတွေးမောင်ဦးတွေးမောင်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါ
ဦးကဲ့ဦးတွေးမောင်ဆွေးနွေးလို့ရပါတယ်ဆွေးနွေးမယ်ဆိုလဲမဖြစ်ဖြစ်အောင်လို့ဒေါက်တာမာတို့ရှိပါတယ်
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်လမ်းပေါ်တက်လာတဲ့အကြောင်းကြီးတော့ဟိုပညာရေးဥပဒေအရကတော့လေဒါတရားလျောက်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ထောက်ပြလာတာကောင်းတဲ့အချက်ပါဒါပေမဲ့ impedance ဆိုရည်ကြာကောင်းတဲ့အချက်ကတော့ဟိုအကြောင်းစုပေါ်လာရင်လမ်းပေါ်ထွက်ထွက်လာတာတော့ဒါမျိုးတွေ impedance ဆိုရည်ကြာပါပြီးတော့ပညာကိုကလေးသူငယ်တွေပညာရှိတွေအတွက် impedance ဆိုရည်ကြာပါအဲ့တော့ဒီဟိုလမ်းပေါ်ထွက်ဆန်းကားပြရတယ်ဆိုတာက impedance ဟောင်းလွမ်းနေတဲ့ဒီမိုကရေစီစနစ်ကြီးပါအဲ့ဒီစနစ်ကြီးကိုစားပြီးနဲ့စားထိုးလို့ရမယ်ဆိုရင်အများကြီးရှိပါတယ်လို့ဆိုတော့တိုင်းပြည်မှာအဲ့လက်မထွက်စနစ်ပြတာကတော့ဟိုဟိုဆိုးရံကောင်းတဲ့အချက်ပါနောက်ကျောင်းမှာဟိုဘယ်လိုမလို့လဲအတက်ဟာတွေဖြစ်လာရင်ဆိုရင်ကလေးတွေအတွက်ပညာရှိတွေအတွက်အများကြီးကဲကဲရှိပါတယ်ဒ
ျောင်းတဲ့ပြောက်လိုအပ်ချက်တွေကိုပြောက်ပြီးတော့ဆန္ဒထုတ်ပေါ်လာတော့အကောင်းဆုံးပေါ့
ဒါပေမဲ့
၎င်းနေလက်မဖွဲ့ဖွဲ့ဆန္ဒပြတဲ့အစားချားနည်းလမ်းတွေတုံးကြပါလို့ကျွန်တော
်ဟုတ်ကဲ့ဒီမေးခွန်းကိုတော့ဒီဟွာတွေကတော့ကျွန်တော်ကျောင်းသားကောင်းဆောင်မဖြစ်ဖြစ်အောင်ခုနကကိုနေဦးလင်းလေးပြောပါတယ်ဆန္ဒများစွန်းနေသလားဆိုပြီးတော့ဒီဟာနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်ကနော်ဘုရားတဲ့ပေါ့နော်ဆရာတို့ဒီညိုင်းဆွေးနွေးမှုတွေကအချိန်မှလည်းတိုးခဲ့ပြီးသွားပါပြီ။ကျွန်တော်ဒီညိုင်းဒီပြည်ပြောင်းလဲမှုဆိုတာစပြီးတော့မပေါ်ခင်ကလေးက NLE ရအနေနဲ့ကျွန်တော်တို့ဒီဆွေးနွေးမှုကိုဖွင့်ပြပြီးကျွန်တော်တို့လုံချင်တာတော်စရာကိုချိုးပြီးတော့ထုတ်ဖို့ပြနိုင်အောင်ကျွန်တော်တို့အရင်ဆုံးစပြီးတော့ကြိုးစားခဲ့တာပါ။ဟောအဲ့ဒါကတူတူကျောင်းသားတွေဒီတူနိုင်ငံလုံးအနှံ့မှာရှိရကျောင်းသားတွေဒီတူတူရဲ့အတန်အနေနဲ့ကျွန်တော်တို့ဒီလိုထားရပညာရေးမူဝါဒတွေဖြစ်ပါတယ်ဆိုတော့အဲ့ဒီမူဝါဒတွေကိုကျမတို့ကဒီပညာရေးဥပဒေတစ်ခုဟိုပညာရေးဥပဒေတစ်ခုကအသက်သွင်းနိုင်အောင်ကျမတို့ကလိုက်လံပြီးတော့ဒီပညာရေးမူဝါဒတွေကိုလွတ်တော်ရေးမှာတွင်းနိုင်အောင်ကျမလိုက်လံပြီးတော့ကြိုးစားကြိုးစားရှိပါတယ်ဟိုနောက်ပြီးတော့ဒီအစိုးရဘက်ကလုပ်တဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဖြစ်စေလွတ်တော်ဘက်ကလုပ်တဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဖြစ်စေကျမတို့နှစ်ပတ်စလုံးမှာဆွေးနွေးမှုကိုအဲကျမတို့အကြမ်းလမ်းဟိုကျမတို့ဟိုဒီအနေနဲ့ continue နေတော့เนาะကျွန်တော်တို့ဒီဟာတွေထောက်ချောက်ကြိုးစားခဲ့ပါတယ်ကျွန်တော်တို့ကဒီ ACC နဲ့ဒီမင်းကြီးတန်းကြီးညီမကိုကျွန်တော်တို့ကပို့ပြီးတော့လိုလားပါတယ်ရှင်အဲကျွန်တော်တို့ဒါဆိုအဲ့ဒီအတွက်ကိုလည်းဒါဆိုကျွန်တော်တို့ကြိုးစားခဲ့ပါတယ်အဲကြိုးစားခဲ့တဲ့နောက်ပိုင်းမှာအစိုးရဘက်ကကျွန်တော်တို့ကိုဟိုကျွန်တော်တို့ဆွေးနွေးပွဲတွေကိုတက်ပြီးမဲ့လေကျွန်တော်တို့ရဲ့အတန်တွေကိုလေးလူစုတယ်ကျွန်တော်တို့ကိုအငြင်းရမ်းမဲ့ဟိုဆိုလိုတာကဟိုဒီတင်းစာတွေထဲမှာတင်းဒါဒီရုပ်တန်လိုင်းတွေမှာကျွန်တော်တို့ကိုပုံထဲမှာရုပ်ပြအနေနဲ့ပေါ့နော်ဟိုကျောင်းသားကြီးကိုဖိတ်ပါတယ်ဒီလိုပညာရေးပညာလွတ်လပ်တဲ့ပညာရေးဖွင့်သူဖိတ်ပါတယ်ဆိုတော့ရုပ်ပြအနေနဲ့ဒါပုံပြီးတော့ကျမတို့ကိုဟိုကျမတို့ဆွေးနွေးချက်တွေကိုအမြဲလေးလေးရှိခဲ့တယ်ဒီဆွေးနွေးချက်တွေကိုမယူရဘူးနောက်ပြီးတော့ဒီဆွေးနွေးချက်တွေကတကယ်ကိုမဖြစ်နိုင်ဘူးလက်တွေ့မချဘူးဆိုတဲ့စကားလုံးမျိုးတွေနဲ့ပဲကျမတို့ကိုပြန်လည်မြင့်တယ်ခံခဲ့ရတယ်ဆိုတော့ကျမတို့ကတောက်ဆောက်ကြိုးစားခဲ့တယ်ကြိုးစားခဲ့တယ်အခုပညာရေးဥပဒေကြီးကအတည်ပြုသွားပြီအဲ့ဒီပညာရေးဥပဒေနဲ့ဆိုရင်ကျမတို့နိုင်ငံရဲ့ပညာရေးစနစ်ကအခုချိန်မှာဘာဖြစ်နေလဲဆိုတာကိုဒါအများစုသိကြပါတယ်ကျမတို့နိုင်ငံပညာရေးစနစ်ကတော်တော်ကြီးကိုဟိုဒီအရှိတောင်အားရှာမှာဆိုလို့ရှိရင်လည်းတကယ်ကိုစိုးစိုးဝါးဝါးအနေထားနေရင်ဆိုင်ရတယ်ကျောင်းသားတွေကိုယ်တိုင်ကကိုတိုင်ဒီပညာရေးကိုတမိုးထားတမိုးလို့မထားတော့တဲ့အနေအထားဖြစ်လာပြီဒီဘွဲ့လက်မှတ်ကိုအတုံးချဖို့ဒီပညာရေးကတကယ်ကိုတမိုးရှိတယ်လို့ကျောင်းသားရဲ့ဒေကျောင်းသားရဲ့ယင်ထဲမှာမတွေးဒေကျောင်းသားရဲ့ယင်ထဲမှာအဲ့ဒါကိုမတွေးထားဘူးတို့တော့ဒါကိုကြည့်ချင်ရတယ်ကျောင်းနိုင်ငံပညာရေးစနစ်ကဘယ်လောက်ထိစိုးရွားနေလဲဆိုတာကိုအခုမေးအခုကျွန်တော်တို့ကိုအကြံပေးတဲ့ဟိုလူချင်းမနေလဲဒါကိုသိကြမှာပါဆိုတော့ကျွန်တော်နိုင်ငံပညာရေးစနစ်ကိုပြုပြင်ဖို့ကတမိုးလို့ရှိတယ်တို့တော့ပြောနေတဲ့အဲဒီတကယ်ကိုဟိုကိုယ်ကတော့ကိုယ်ကစီမံခန့်ခွဲအထုပ်ပိုင်းဝင်ရှိတယ်ဘဟုထုကံကိုဆက်ထားရဲနီလန်ကတော
့မပြော second 30လောက်ပဲရောက်လာ
တယ်ဒီနည်းကလည်းတခြားနည်းမရှိပါဘူးအဲ့ဆိုတော့ကျွန်တော်တို့အဲ့ဒီလိုကျွန်တော်တို့တစ်ခေါက်တစ်ခါကဆွေးနွေးမှုတွေညှိနှိုင်းမှုတွေတောက်လုပ်ခဲ့တယ်ဒါပေမဲ့အများကကျမတို့အနေနဲ့မျက်ကွယ်ပြုတယ်အဲ့ကျမတို့အနေနဲ့ဒီဆန္ဒထုတ်ပေါ်တဲ့နီလန်ကလိုလိုချင်းအစိုးရကကျမတို့အင်းစစ်ပြောတာကိုနားမထောင်ပါဘူးအဲ့တော့ကျမတို့ညီညွတ်ချင်းနဲ့ကျမတို့ဒီပေါ်မှာဒါမှကျမတို့ဟိုပြဿနာတက်အောင်သူပူလှုံတော်တာမျိုးကျမတို့မရှိပါဘူးကျမတို့ညီညွတ်ချင်းချက်နဲ့ကျမတို့ဘာကိုလိုချင်လဲဆိုတာကိုအင်အားထိုင်နိုင်မှာနဲ့ကျမတို့ဒါဆန္ဒထုတ်ပေါ်ဖြစ်ပါတယ်အဲ့ဒီလိုဆန္ဒထုတ်ပေါ်မှဒါအစိုးရကကျမတို့ကိုတုံ့ပြန်မှုပေးတာကိုအများအမြင်မှာပါကျမ
တို့ကျွန်တော်တို့အချိန်လဲစေသွားလို့ပါမဖြစ်အောင်ဒီဒိုင်လီလိုက်စီစဉ်ချင်းလဲစေသွားလို့ပါကျွန်တော်တို့အခုပါဝင်ပြီးတော့ဆွေးနွေးပေးကြတဲ့မဖြစ်ဖြစ်အောင်ဒေါ်တူတူမှာဥကျော်လင်းနဲ့တခြားသရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါ
ကိုသားညို့အစီအစဉ်ပြီးထုတ်လို့သူမဆွမွန်နဲ့တူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရယ်ရှင် VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တင်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးပါအောင်ရှင
်အရှေ့လေပိုင်းကဂျေရုဆလင်မြို့မှာအသားခုတ်ထားတဲ့လက်သက်နဲ့တချောင်းကန်ဆောင်လာတဲ့ပါလက်စတိုင်းတွေဝါ2ဦးကအင်္ဂါနေ့ကဂျူဖျားကျောင်းတဲကိုဝင်ရောက်တိုက်ခိုက်လို့မနက်ခင်းဝိပြုသူ4ဦးသေဆုံးသွားပါတယ်။သူတို့ကိုတော့ရဲကပြစ်တက်လိုက်တာပါ။အနောက်နိုင်ငံတွေကရွှေ့ပြောင်းချေချသူအများပြားနေထိုင်တဲ့အရံမှာတိုက်ခိုက်မှုဖြစ်ပွားတာပါ။တိုက်ခိုက်ရသူတွေဟာအစ္စရေးနဲ့တခြားနိုင်ငံ2နိုင်ငံပူးရဲနိုင်ငံသားကန်ဆောင်သူတွေဖြစ်ပြီးတော့အဲ့ဒီထဲက3ကအမေရိကန်နောက်ထပ်2ဦးကတော့ဗြိတိသျှဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံထဲမှာရောဒီနေဆက်တစ်လျှောက်မှာပါဆင့်အရာကိုတေးချဖြည့်တင်းပြီးတော့တက်တွေဖြန့်ချပြီးတော့လေချောင်းကာကွယ်ရေးစနစ်ပါဝင်ခိမီလက်နက်ပစ္စည်းတွေကိုတက်စင်တာရီရုရှားကလှုပ်ဆောင်နေတယ်လို့နေတိုးကပြောပါတယ်မြန်မာနိုင်ငံမှာသမရဦးသိန်းစိန်လက်မှတ်ရေးထိုးအတည်ပြုတဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက် ကန့်ကွက်ဆန္ဒပြတာကိုပညာရေးအရာရှိကဒီဥပဒေပြင်ဆင်ရေးဟာလွတ်တော်နဲ့ပဲသက်ဆိုင်တယ်ဆိုပြီးတော့တုံ့ပြန်သွားပါတယ်စက်တင်ဘာလတွေကစတင်တဲ့ဟောင်ကောင်မြို့နယ်လမ်းမပေါ်ကတပိတ်စခန်းတွေကိုအာဏာပိုင်တွေဒီကနေ့ပဲရှင်းလင်းပါတယ်ရှင်
တရင်ချင်းချုပ်ကိုမရေးသနာကျော်ကြီးညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Basco Bolarish ဖြစ်ပါတယ်ရှင် VOA American တာမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မိနစ်6:00ကနေ9:00အထိလိုင်းနိုမီတာ32 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.